Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American သံမြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ15ရက်ပုတ်ထူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်ကျမနန်းလပိုင်ပါအခုမနက်ပဲအစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးပါပါရှင
်ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Iran Nuclear အရေးသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်ဂရိနိုင်ငံမှာတော့တင်းလာနေကရလိုက်တဲ့ကျွေးမြေဆိုင်ရာသဘောတူညီချက်ကိုလွတ်တော်ရဲ့ထောက်ခံမှုရဖို့အတွက်ဝန်ကြီးချုပ်ကအဆိုတင်သွင်းထားပါတယ်။မြန်မာနိုင်ငံသားဦးဝန်ကြီးဦးဝနာမောင်လင်းဟာအိန္ဒိယနိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံမှုရှိပါတယ်။ဒီလိုမြန်မာနိုင်ငံကသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသမှာဖြစ်ပါတယ
်။ဒီမနက်ခင်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့အီရန်နဲ့ရရှိလိုက်တဲ့နိုင်ငံတကာသဘောတူညီမှုဟာအီရန်ကိုနျူကလ িয়ার လက်နက်လက်ဝဲမပိုင်ဆိုင်နိုင်အောင်တားမြစ်လိုက်တဲ့အတွက်အမေရိကန်သမ္မတဘာရက်အိုဘားမားအချီးကျူးလိုက်ပါတယ်။
The United States, together with our international partners, has achieved something that decades of animosity has not.
ဒီနောက်ပိုင်းမှာတော့ကိုကန့်ဒေတာရှိယာနဲ့ချီတဲ့စစ်ပြေဒုက္ခတွေအတွက်စိုးရင်စရာအနေအထားမှာရှိနေတဲ့သတင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မှအင်ဂျင်နိုင်တို့ကကြီးညာပေးမှာပါရှင်။
အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုကန့်သက်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်တန်ခတ်မှုတွေလျှော့ပေါက်ပေးဖို့အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံများအဖွဲ့တို့အကြားဆယ်နှစ်ကျော်ကြာညှိနှိုင်းခဲ့ကြတဲ့သမိုင်းဝင်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။ဒါဟာသူတို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့ကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့ P5+1 လို့ခေါ်တဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအပေါင်းဂျာမနီနိုင်ငံတို့ရဲ့အဖွဲ့ကိုဥဆောင်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဗီယက်နမ်မြို့မှာအင်္ဂါနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။သတင်းပတ်သုံးပါနီးပါးဆွေးနွေးကြပြီးတဲ့နောက်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးကုလသမဂ္ဂအနုမြူအေဂျင်စီကစောင့်ကြည့်မဲ့အစီအစဉ်တွေပါဝင်တဲ့ဒီသဘောတူညီချက်ရရှိလိုက်ကြောင်းကြေညာတဲ့အခမ်းအနားမှာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီဟာအီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရစ်နဲ့အတူဘေကျင်းရှင်ရက်နေခဲ့ပါတယ်ဒီသဘောတူညီချက်အရအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လွှင့်နိုင်တဲ့အဆင့်ရောက်မလာအောင်သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဟန်တားထားတဲ့တစ်ချိန်တည်းမှာပဲအရက်ဖက်3အနုမြူစွမ်းအင်ထုတ်လွှင့်ခွင့်ရှိမှာဖြစ်သလိုအီရန်အနေနဲ့ centrifuge လို့ခေါ်တဲ့အဆင့်မြင့်ဗဟိုခွာဆက်ထုတ်လွှင့်မှုကိုလည်း3ပုံ2ပုံအထိရှော့ချပေးရမှာဖြစ်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ EU မူနိုင်ငံသားမူဝါဒရေးရာအကြီးအကဲမိုဂယ်ရီနီတို့လိုပဲအီရန်နိုင်ငံအဲဒီဝန်ကြီးကလည်းသဘောတူညီချက်နဲ့ပတ်သက်ပြီးသဘောထားမှတ်ချက်ပေးတာမှာတော့ဒီသဘောတူညီချက်ဟာအမိုးအကာသဘောဖြစ်ပြီးခိုင်ခန့်တဲ့အုတ်မြစ်တစ်ခုတော့မဟုတ်ဘူးလို့ပြောကြားခဲ့ပါတယ်
။အီရန်အနေနဲ့နျူကလ িয়ার ဘုံးလက်ဝဲမပိုင်ဆိုင်နိုင်ဘူး။အာမခံချက်ပေးမဲ့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံကြားတမိုင်းတင်သဘောတူညီမှုရရှိတဲ့သတင်းကိုအစ္စရေးနိုင်ငံကပြစ်တင်ရှုံချလိုက်ပေမဲ့ကုလသမဂ္ဂနဲ့အီရန်အိမ်နီးချင်းနိုင်ငံတွေကကြိုဆိုလိုက်ပါတယ်။အီရန်နဲ့အင်္ဂါနေ့ကရရှိလိုက်တဲ့သဘောတူညီမှုဟာတမိုင်းမှာထိတ်လန့်စရာကောင်းတဲ့မဟာအမားကြီးတရက်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟုကဝေဖန်လိုက်ပါတယ်။နိုင်ငံတကာနဲ့အီရန်ကြားရရှိတဲ့နျူကလ িয়ার သဘောတူညီမှုကိုသူ့နိုင်ငံအနေနဲ့လိုက်နာစရာမလိုပဲအစ္စရေးအနေနဲ့ကိုယ့်နိုင်ငံကိုကာကွယ်ပိုင်ခွင့်ရှိတယ်လို့မစ္စတာနက်တန်ယာဟုကသတင်းတောက်တွေကိုပြောခဲ့ပါတယ်။အင်္ဂါနေ့နောက်ပိုင်းကဆော်ရီအာရေဗျကတော့လူသိရှင်ကြားထုတ်ပေါ်ပြောကြခြင်းမရှိပေမဲ့အမည်မဖော်လိုတဲ့အရာရှိတဦးကဒီအီရန်နဲ့ရရှိတဲ့သဘောတူညီမှုဟာဒေတာရင်းကမောက်ကမဖြစ်စေခဲ့ရင်အရှိအလေပိုင်းအခြေအနေဟာလက်ရှိထက်ပိုပြီးအန္တရာယ်ကြီးလာနိုင်တယ်လို့ရိုက်တာသတင်းဌာနကပြောခဲ့ပါဗျ။ကုလသမဂ္ဂအတွေ့အကြုံမှုချုပ်ဘန်ကီမွန်းကတော့ဗီယက်နမ်မှာစစ်ဆင်ညှိနှိုင်းသူတွေအင်္ဂါနေ့ကရရှိခဲ့တဲ့သဘောတူညီမှုကိုကြိုဆိုလိုက်ပါတယ်။ဒါဟာအခြေအတင်ဆွေးနွေးမှုကနေတမိုးရှိတဲ့ရလက်ထွက်ပေါ်နိုင်တယ်ဆိုတဲ့တာရကဖြစ်တယ်လို့လေသူကချီးကျူးလိုက်ပါတယ်ရုရှားသမ္မတဗလာဒီယာပူတင်ကတော့ဒီနျူကလ িয়ার သဘောတူညီချက်ရရှိလိုက်တဲ့အတွက်ကမ္ဘာကြီးအနေနဲ့စိတ်သက်သာရာရစေခဲ့တယ်လို့ပြောလိုက်ပြီးစစ်ဆင်ညှိနှိုင်းခဲ့တဲ့နိုင်ငံတွေဟာတည်ငြိမ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ခဲ့ရတာဖြစ်တယ်လို့ပြောပါတယ်ဥရောပသမဂ္ဂကတော့ဒီသဘောတူညီမှုဟာကမ္ဘာကြီးအတွက်မျှော်လင့်ချက်သမိုင်းစာမျက်နှာတစ်ဖွင့်လိုက်တာဖြစ်တယ်လို့ပြောပါတယ်ရှင်
ခရီးနိုင်ငံအနေနဲ့အရေးတကြီးလိုအပ်နေတဲ့ငွေကြေးအထောက်ပံ့ရရှိနိုင်ရေးအတွက်ဥရောပနိုင်ငံတွေကကြွေးရှင်တွေကတောင်းဆိုထားတဲ့တင်းကျပ်တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုထောက်ခံကြဖို့ဝန်ကြီးချုပ် Alexis Tsipras ကလွှတ်တော်အမတ်တွေကိုတောင်းဆိုနေတဲ့အချိန်မှာပဲဂရိအစိုးရကကြွေးမီပြဿနာကယ်တင်နိုင်ရေးဆိုင်ရာဥပဒေမူကြမ်းကိုလွှတ်တော်မှာတင်သွင်းလိုက်ပါပြီ။အင်္ဂါနေ့ကတင်သွင်းလိုက်တဲ့အဲ့ဒီဥပဒေမူကြမ်းထဲမှာတိကျတဲ့အခွန်ကောက်ခံမှုအစီအစဉ်တွေပင်စင်နဲ့ဆိုင်တဲ့ပြည်ပြင်ပြောင်းလဲမှုအစိုးရရဲ့ငွေကြေးသုံးစွဲမှုတွေကိုတင်းကျပ်စွာစောင့်ကြည့်ရေးစတာတွေပါဝင်ပါတယ်။ဒေါ်လာ65ဘီလီယံနီးပါးပါဝင်တဲ့ကြွေးမီပြဿနာကယ်တင်နိုင်ရေးအစီအစဉ်စတင်တဲ့နေ့အဖြစ်တက်မှတ်လို့ရအောင်လွတ်တော်အနေနဲ့ဗုဒ္ဓဦးနေ့ကိုနောက်ဆုံးထားအတည်ပြုပေးဖို့ဥရောပနိုင်ငံတွေကငွေချီးပေးမဲ့သူတွေကလိုလားနေကြပါတယ်လူတုအကြားနေ့တတူကငွေကြေးလက်ပတ်မှုရှိနေဖို့အရေးပေါ်ငွေသားလိုအပ်နေတဲ့ဂရိဘန်တွေကိုချက်ချင်းငွေထုတ်ပေးနိုင်ဖို့အတွက်တောင်းဆိုချက်အစ်စ်တွေပါဝင်တဲ့သဘောတူညီချက်ကိုဥရောပခေါင်းဆောင်တွေကတင်းလာနေ့ကကြေညာလိုက်ကြတာပါဒီသဘောတူညီချက်ဟာဂရိအနေနဲ့ဥရောပရဲ့16နိုင်ငံပါယူရိုငွေကြေး3ဇုံထဲမှာဆက်လက်တည်ရှိနေရေးအတွက်ရည်ရွယ်လှုံ့ဆော်ခြင်းဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်ဝန်ကြီးချုပ် Alexis Tsipras ဦးဆောင်တဲ့မဟာမိတ်တွေကအမှတ်နေရာ300ရှိတဲ့လွတ်တော်အတွင်းမှာ162နေရာရရှိထားတာဖြစ်ပါတယ်ဒါပေမဲ့လက်ရှိအာဏာရ Syriza Party ဝင်30လောက်ကဒီသဘောတူညီချက်ကိုလက်မခံကြောင်းလူသိရှင်ကြားပြောကြားထားပြီးဖြစ်ပါတယ
် IS Islamic အစွန်းရောက်အုပ်စုလက်ကနေမြို့တော် Amber ကိုပြန်လည်သိမ်းယူဖို့နောက်ဆုံးကြိုးပမ်းမှုအဖြစ် Remedy မြို့တဝိုက်မှာရှိတဲ့ IS တွေရဲ့ခြေကုပ်စခန်းတွေကိုအီရက်စစ်တပ်နဲ့မဟာမိတ်ပြည်သူစစ်တွေကတိုက်ခိုက်ခဲ့ကြတယ်လို့တပ်မှုတွေကပြောပါတယ်။ Remedy အနီးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအုပ်စုကလေကြောင်းကနေ29ချိန်တိုက်ခိုက်ခဲ့ပြီးနာယီအနေငယ်အကြာဖြစ်တဲ့တနင်္လာနေ့က Amber လွတ်မြောက်ရေးအဓိကထိုးစစ်ကိုအီရက်အာဏာပိုင်တွေကကျင်းပခဲ့တာပါ။အီရက်ရဲ့ထိုးစစ်စစ်မှုတိုးနေတာကိုအားဖြေဖို့မဟာမိတ်ညွန်ပေါင်းအုပ်စုကလည်းလေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်လှုံ့ဆော်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Roger Cabinets ကပြောပါရယ်။ Iraq စစ်စင်ရေးမှာ Iraq တပ်တွေအပြင် Shiite နဲ့ Sunni တပ်သားတွေလည်းပါဝင်ပါတယ်ရှင
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်နိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံသားရဲ့ဝန်ကြီးဦးဝနမောင်းလင်းဟာအိန္ဒိယမြန်မာပူးတွဲအကြံပေးအဖွဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ညူဒယ်လီမြို့ကိုရောက်ရှိနေပြီးဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့ဒီကနေ့ဗုဒ္ဓနေ့မှာတွေ့ဆုံမှုရှိပါတယ်။ဝန်ကြီးဦးဝနမောင်လင်းဟာအိန္ဒိယစစ်တပ်ကမြန်မာနိုင်ငံအတွင်းမှာရှိနေတဲ့နာဂလက်နက်ကိုင်တောင်းကျမ်းသူတွေကိုဝင်ရောက်တိုက်ခတ်ပြီးတလအကြာမှာအိန္ဒိယကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ်။တောက်ကြနေမှာတော့ဝန်ကြီးဦးဝနမောင်လင်းဟာနိုင်ငံပူးတွဲအကြံပေးကော်မရှင် GCC ဆွေးနွေးပွဲကိုအိန္ဒိယနိုင်ငံသားဝန်ကြီးဆုရှမာစွာရာရှ်နဲ့အတူပူးတွဲဦးဆောင်ကျင်းပမှာဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့ဝန်ကြီးဦးဝနမောင်လင်းဟာအိန္ဒိယနိုင်ငံကိုအင်္ဂါနေ့ညကရောက်ရှိလာတာဖြစ်ပါတယ်။ဒီ JCC ဆွေးနွေးပွဲကိုမြန်မာနိုင်ငံသားဝန်ကြီးအိန္ဒိယနိုင်ငံကို2003ခုနှစ်ဇန်နဝါရီလကတွားရောက်လဲပတ်ဆက်တဲ့အချိန်ကစတင်ဖွဲ့စည်းခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံသားဌာနကပြောပါတယ်ဒီ JCC ဆွေးနွေးပွဲအတွင်းနှစ်နိုင်ငံအကြားပူးတွဲဆောင်ရွက်ခဲ့ကြတဲ့ကိစ္စရအများအပြားအပြင်နှစ်ဖက်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်အောင်ရှေ့လျှောက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ဒါအပြင်ဒေတာတွင်းနဲ့နိုင်ငံတကာရေးရာတွေမှာနှစ်နိုင်ငံအကြားအကျိုးတူကိစ္စရဆိုင်ရာတွေကိုအမြင့်ချင်းဖလှယ်တာတွေလည်းဒီဆင်းနိုးဘွဲမှာပြုလုပ်ကြမှာဖြစ်ပါတယ်။ဝန်ကြီးဦးနာမောင်လင်းဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာနယူးဒယ်လီမြို့မှာရှိတဲ့အိန္ဒိယနိုင်ငံသားရေးဌာနနဲ့ဂျိုက်ပူးမြို့တို့ကိုလည်းတွားရောက်လည်ပတ်ကြမယ်လို့ဆိုပါတယ်။အိန္ဒိယတပ်ဖွဲ့ဝင်တွေကိုနာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့ကချုံကိုတိုက်ခတ်ခဲ့တဲ့အတွက်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့တာကိုလက်စားချေတဲ့အနေနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့နာဂတဘုံတွေကိုအိန္ဒိယစစ်တပ်ကဇွန်လ9ရက်နေ့မှာဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။
တောင်ပိုင်းဇင်ကျန်းဒေသမှာရှိတဲ့မွတ်စလင်အများစုနေထိုင်တဲ့ဒေသကစစ်သွေးကြွတွေလို့ဆိုတဲ့လူ3ဦးကိုတရုတ်ရဲကပစ်တက်လိုက်တယ်လို့ပြောပါရယ်အရှေ့မြောက်ပိုင်းရှန်ယန်းမြို့မှာတနင်္လာနေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီပစ်ခတ်မှုအတွက်စတုတ္တလူ2ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံရဲရဲလူမှုကွန်ရက်ဝက်ဘ်ဆိုက်မှာဖော်ပြထားပါရယ်ဒီအမျိုးသားတွေဟာဇင်ကျန်းပြည်နယ်ကတိုင်းရင်းဝီဂါလူမျိုးတွေဖြစ်ကြတယ်လို့အစိုးရအရာရှိတွေနဲ့နိုင်ငံပိုင်သတင်းမီဒီယာကဖော်ပြခဲ့ပါရယ်ခွေကားတွေဟာအစိုးရရဲ့အရက်ဖတ် အစိုးရနဲ့အရက်ဖက်ကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေတုံးမြင့်လှုပ်ဆောင်နေတယ်လို့ရှုမြင်ခံရသူတွေဖြစ်ပါတယ်။ပြည်ပရောက်ဝီကအများစုကတော့အခုလိုအကြမ်းဖက်မှုဟာဒေသခံတွေအများစုထွက်ပြေးခဲ့ကြရတဲ့ဝီကတွေအပေါ်တရုတ်ကဘာသာရေးနဲ့စီးပွားရေးအရခွဲခြားဆက်ဆံမှုကိုကြံရမရတုံ့ပြန်မှုဖြစ်ရှုမြင်ကြပါတယ်ရှင်။
အနာယူသွားပြီဖြစ်တဲ့တောင်အာဖရိကဖုန်းတော်ကြီးဒက်စမွန်တူတူဟာသူ့မှာခံစားနေရတဲ့ကုသရောဂါမပြောင်းနိုင်ပဲဖြစ်နေတဲ့အတွက်ကိတ်တောင်းဆေးရုံကိုတင်လိုက်ရပါတယ်။ဖုန်းတော်ကြီးတူတူအနေနဲ့လာမယ့်တရက်နေ့ရက်အတွင်းဆေးရုံကနေပြန်ဆင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသတိဖြစ်သူ M4 တူတူကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖုန်းတော်ကြီးတူတူဟာ CJ ကင်ဆာကိုနှစ်ပေါင်းများစွာဆေးကုသမှုခံယူနေကြရတာဖြစ်ပါတယ်။ဖုန်းတော်ကြီးတူတူဟာတောင်အာဖရိကနိုင်ငံကအသားအရောင်ခွဲခြားအုပ်ချုပ်မှုကိုဥဆောင်တိုက်ပွဲဝင်ခဲ့တဲ့အတွက်1984ခုနှစ်မှာနိုဘယ်ငြိမ်းချမ်းဆုကိုချီးမြှင့်ခံခဲ့ရသူဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မအင်ဂျင်နိုင်တို့ကကြေညာသွားတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုဆက်တိုက်တင်ဆက်သွားမှာပါရှင်။အီရန်နဲ့ရရှိလိုက်တဲ့နိုင်ငံတကာသဘောတူမှုဟာအီရန်ကိုနျူကလ িয়ার လက်နက်လက်ဝဲမပိုင်ဆိုင်နိုင်အောင်တားမြစ်နိုင်လိုက်တာဖြစ်တဲ့အတွက်ကမ္ဘာကြီးကိုပို့ပြီးဘေးအန္တရာယ်လုံခြုံစေတယ်လို့အမေရိကန်သမ္မတဘာဂရက်အိုဘားမားကချီးကျူးလိုက်ပါတယ်။ဒီအကြောင်းအင်ဖြူရောရှိ VOA သတင်း6အာရောင်ပန်ဒေးကသတင်းပေးပို့ထားတာကိုဒေါ်လလတန်းကပြောပြပေးမှာပါရှင်
။လာပေါင်းများစွာနိုင်ငံတကာစီးဆံညှိနှိုင်းမှုတွေနဲ့နှစ်ပေါင်းများစွာအီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ပြစ်မှတ်ထားတံခါးပိတ်ဆို့မှုတွေချမှတ်ခဲ့ပြီးရရှိခဲ့တဲ့သဘောတူညီမှုနဲ့ပတ်သက်လို့အင်္ဂါနေ့မနေ့ကအမေရိကန်သမ္မတဘရက်အိုဘားမားကခုလိုပြောကြားခဲ့ပါတယ
် The United States together with our international partners has achieved something that decades of animosity has not
ဆယ်စုနှစ်နဲ့ကြီးပြီးတော့ရှိခဲ့တဲ့ရန်လိုမုန်းထမ်းမှုတွေကြောင့်မရနိုင်ခဲ့တဲ့အောင်မြင်မှုကိုအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကရအောင်လုပ်နိုင်ခဲ့ပါပြီအီရန်အနေနဲ့နျူကလ িয়ার လက်နက်လက်ဝယ်မပိုင်ဆိုင်နိုင်အောင်ခြုံငုံပြည်စုံတဲ့ရေရှည်သဘောတူညီမှုကိုကျွန်တော်တို့ရယူနိုင်ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူရှင်တွဲရက်ပြီးသမ္မတအိုဘားမားကအီရန်နျူကလ িয়ার သဘောတူညီမှုဟာအရှေ့လယ်ပိုင်းမှာအမေရိကန်ရဲ့တန်တမာရေးဆက်ဆံမှုကနေအပြောင်းအလဲကိုဖော်ဆောင်နိုင်တဲ့အကြောင်းတရကပြတ်လိုက်တာဖြစ်ပြီးနျူကလ িয়ার လက်နက်ပြန်ပွားမှုကိုဟန်တာခြင်းအဖြစ်ကြံကဘာကြီးလဲပိုလုံခြုံပိုစိတ်ချလာမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အီရန်ဘက်ကယူအမေခြိလန်းတွေကိုမစ္စတာအိုဘားမားကရထားပြရာမှာနျူကလ িয়ার ဘုံထုတ်လုပ်ဖို့လိုအပ်တဲ့အစ်မည်ယူရိုနီယံတပ်ဆင်မှုနဲ့လက်နက်ထုတ်လုပ်မဲ့အစ်မည်ပလူတိုနီယံထုတ်လုပ်မှုတို့ကိုရပ်တန့်ဖို့အပြင်တပ်ဆင်ထားတဲ့ Centrifuge လောင်စာကြောင်းတွေရဲ့သုံးပုံနှပုံကိုဖယ်ရှားပေးဖို့နဲ့အီရန်ကတူလောင်ထားတဲ့ယူရိုနီယံ98%ခန့်နှုန်းကိုဖျက်ဆီးပေးဖို့လိုအပ်တယ်လို့သမ္မတကပြောခဲ့ပါတယ်
This deal meets every single one of the bottom lines that we established when we achieved a framework earlier.
ဒီနှစ်ဆောင်ဘောက်ကကျွန်တော်တို့တွေချမှတ်ခဲ့တဲ့မူပေါင်းနဲ့အခြေခံအချက်လက်တိုင်းကိုဒီသဘောတူညီမှုမှာရရှိနိုင်ခဲ့တာဖြစ်ပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စေမဲ့နည်းလမ်းမှန်သမျှကိုဖျက်တောက်နိုင်ခဲ့ပါတယ်။ဒါ့အပြင်ရည်မှန်းချက်ကိုအကောင်အထည်ဖော်ရမှာအာမခံချက်ပြီးမဲ့စစ်ဆေးမှုတွေထင်သာမြင်သာရှိတဲ့အစီအစဉ်တွေကိုလည်းချမှတ်နိုင်ခဲ့ပါတယ်
။ခုနကတမကစစ်ဆေးရေးမှုတွေအနေနဲ့အီရန်ရဲ့နျူကလ িয়ার ဆက်ရုံတွေကို24နာရီအချိန်မရွေးသွားရောက်ခွင့်ရရှိမှာဖြစ်တယ်လို့လည်းမစ္စတာအိုဘားမားကပြောပါတယ်။ဒီသဘောတူညီမှုဟာယုံကြည်မှုအပေါ်အခြေခံတာမဟုတ်ဘဲစစ်ဆေးခံမှုအပေါ်မှာအခြေခံတာဖြစ်တယ်လို့လည်းမစ္စတာအိုဘားမားကပြောပါတယ်။ခုလိုအီရန်ကအဓိကခြေလှမ်းတွေပြည်ပြည်စုံစုံယူခဲ့ပြီးရင်တော့အပြန်အလှန်အဖြစ်သူ့နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခိုက်ပိတ်ဆို့မှုတွေကိုအနောက်နိုင်ငံကရုပ်သိမ်းပေးရမှာဖြစ်ပါတယ်။ဒါပေမဲ့သဘောတူညီမှုကိုအီရန်ကချိုးဖောက်ခဲ့ရင်ရုပ်သိမ်းထားတဲ့ပိတ်ဆို့မှုတွေကိုချက်ချင်းပြန်ချမှတ်မှာဖြစ်တယ်လို့သမ္မတကပြောခဲ့ပါတယ်။ဒီသဘောတူညီမှုကိုလွှတ်တော်အနေနဲ့ရက်ပေါင်း60လိလသုံးသပ်ခွင့်ရမှာဖြစ်ပါတယ်။မစ္စတာအိုဘားမားကလွှတ်တော်အနေနဲ့ဒီသဘောတူညီမှုကိုအခြေအတင်ဆွေးနွေးတာနဲ့တိစိတ်လိလတာကိုသူကြိုဆိုပေမဲ့ဒီသဘောတူညီမှုအောင်မြင်ဖို့အကောင့်ထည့်ဖော်မှုကိုဟန်တားမဲ့ဥပဒေကြမ်းမှန်သမျှကိုတော့ဗီဒိုအာဏာသုံးပယ်ချမယ်လို့သူကသတိပေးလိုက်ပါတယ်။ကဘာပေါ်မှာပဋိပက္ခဖြစ်ပွားဆုံးဒေသမှာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအပြိုင်နေမှုကိုရှော့ချမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ရေရှည်ခမ်းမဲ့ကန့်သတ်မှုတွေချမှတ်မဲ့သဘောတူညီမှုကနေရှောင်ထွက်ခဲ့ရင်ဒါဟာတာဝန်မဲ့ရကြမယ်လို့လည်းမစ္စတာအိုဘားမားကပြောပါတယ်
။ Put simply, no deal means a greater chance of more war.
ရှင်းရှင်းပြောရရင်သဘောတူညီချက်တာမရခဲ့ရင်အရှေ့လေပိုင်းမှာစစ်ပွဲတွေပိုဖြစ်ပွားစေမယ့်အလားအလာတွေရှိနေပါတယ်။ဒါ့အပြင်ပြဿနာကိုငြိမ်းချမ်းစွာဖြေရှင်းယူဖို့စမ်းသပ်ကြည့်တာဖြစ်တဲ့အတွက်ကျွန်တော်တို့မှအရှုံးမရှိပါဘူး
ခုလိုအီရန်နဲ့သမိုင်းတည်းသဘောတူညီမှုရရှိလိုက်တဲ့အပေါ်အစ္စရေးကပြစ်တင်ရှုတ်ချလိုက်ပြီးမြန်ခုလက်သမဂ္ဂနဲ့အီရန်ရဲ့အင်းကြီးနိုင်ငံတွေကတော့ကြိုဆိုခဲ့ကြပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူးကဒါဟာသမိုင်းရဲ့တုံ့နှောက်စရာအကောင်းဆုံးမဟာအမှားကြီးဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခုလက်သမဂ္ဂတွင်မှုချုပ်မစ္စတာဘန်ကီမွန်ကဒီသဘောတူညီမှုဟာအခြေအတင်ဆွေးနွေးမှုကနေတံပိုးရှိတဲ့ရလထွက်ပေါ်လာတဲ့တရကတရဖြစ်တယ်လို့လည်းကြိုဆိုလိုက်ပါတယ်ရှင
်ဒေါ်လာတန်ပြောပြသွားတာပါရှင်အခုတော့ရွေးကောက်ပွဲဆိုင်ရာသတင်းစောင့်ပါတွေကိုနားဆင်ရမှာပါမြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာသမ္မတဦးသိန်းစိန်အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်မပြိုင်ဘူးဆိုတဲ့အပေါ်တိကျရေရတဲ့အဖြေထွက်သေးတဲ့အတွက်ရွေးကောက်ပွဲအပြီးဘယ်သူတမတာဖြစ်လာနိုင်မလဲဆိုတာကိုထင်ကြေးပေးပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်လက်ရှိအဓိကနိုင်ငံရေးပါတီကြီးတွေအကြားအားပြိုင်နေမှုတွေကိုအခြေခံပြီးတမတာဖြစ်လာနိုင်မဲ့အခြေအနေအလားအလာတွေကိုတီဘောမျိုးနယ်ကိုစားပြု SNDP ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကလွတ်တော်အမတ်ဦးရဲထွန်းကတုံ့တက်ထားပါတယ်ကိုစော်ဝင်းနိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်
နိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးဆိုတဲ့သတင်းတွေတင်းလာနေကထွက်ခဲ့ပြီးနောက်တနေ့အင်္ဂါနေ့မှာပဲဦးသိန်းစိန်အနေနဲ့အဲ့ဒီလိုရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သတင်းကိုအတိမပြုတ်နိုင်ကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးဦးစော်ထေးကပြောဆိုလိုက်ပါတယ်။သမ္မတဦးသိန်းစိန်အနေနဲ့သမ္မတဒုတိယသက်တမ်းဆက်လက်ထမ်းဆောင်မယ်မထမ်းဆောင်ဘူးဆိုတဲ့အပေါ်လမ်းဖွင့်ထားဆဲဖြစ်တာကြောင့်ဘယ်သူသမ္မတဖြစ်လာနိုင်မလဲဆိုတဲ့ပြောဆိုမှုတွေနိုင်ငံရေးအခက်အခဲတွေအကြားထွက်ပေါ်နေတာပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသမရရွေးချယ်တင်မြှောက်တဲ့နေရာမှာလွတ်တော်အမတ်ဖြစ်เสียရမလို့တဲ့အချက်ပါနေတယ်ဆိုတာကိုရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကလွတ်တော်အမတ်ဦးရဲထွန်းကအခုလိုရှင်းပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေမှာကသမရကိုရွေးတဲ့အခါမှာကျွန်တော်တို့သမရရွေးချယ်ရေးအဖွဲ့အဲ3ဘွဲ့ကနေပြီးတော့ဒီတစ်ဖွဲ့ကိုတယောက်စီတင်နိုင်တယ်ဆိုပြီးတော့အဲ့လိုမျိုးဟိုဆိုထားတယ်အဲ့တော့ပြည်သူ့တော်ကတဲ့ဖွဲ့မျိုးသားလွတ်တော်ကတဖွဲ့နဲ့အဲဒီပြည်သူ့တော်နဲ့မျိုးသားလွတ်တော်မှာအာပါဝင်တဲ့ကမ္ဘာသားအစုအဖွဲ့ကတယောက်အဲအဲ့လို၃ယောက်ကျင်နိုင်တယ်လို့ဆိုထားပြီးတော့အဲ့ဒီပုံကိုယ်တွေဟာအဲ့လိုသူတို့ယူလိုက်တဲ့ပုံကိုယ်တွေဟာလွတ်တော်ကိုယ်စားလှယ်တဲကတော့၎င်းလွတ်တော်ကိုယ်စားလှယ်မဟုတ်သူတွေကတော့၎င်းဖြစ်ရမယ်ဖြစ်နိုင်တယ်အဲ့လို့ဆိုပြီးတော့အဲ့လိုပြောထားပါတယ်အဲ့လို့ဆိုတော့ကျွန်တော်တို့ရွေးကောက်ခံမဟုတ်တဲ့ပုဂ္ဂိုလ်တွေကလည်းအရေးချက်ခံနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့သတိထားမိတယ်အဲ့တော့ပထမအကြိမ်မှာတုန်းကတော့ကျွန်တော်တို့ဒီဒေါ်လာလောင်းနေတင်တဲ့အခါမှာအရေးကောက်ခံရတဲ့အထက်ကပဲတင်ကြတယ်အပီတောင်စုဝန်ကြီးတွေကလည်းဒီလိုပဲအရေးကောက်ခံရတဲ့အထက်ကပဲကျွန်တော်တို့ရေးကြတယ်ရေးလိုက်တဲ့အခါကျတော့ဘာတစ်ခုသွားပြီးတော့ဟိုလစ်ဟာရဲ့တစ်ခုသွားပေါ်လဲဆိုတော့လွတ်တော်ကိုယ်စားလှယ်တွေတော်တော်များများမြန်မာလက်သွားတယ်အဲ့ဒါကြောင့်မလို့2000ခုနှစ်မှာကျက်ရေးကောက်ပွဲလှုပ်လိုက်ရပြီးတဲ့အခါကျတော့အဲ့ဒီမြန်မာ40ကျော်ပေါ့မြန်မာ40ကျော်မှာရေးကောက်ပြီးတော့အဲ NLD ကနေပြီးတော့လွတ်တော်တဲ့ဝင်လာနိုင်တာပေါ့လေ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလက်ရှိပါတီနာယကဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကိုတမရလောင်းအဖြစ်တင်သွင်းနိုင်ခြေရှိတယ်လို့လည်းဦးရထွန်းကသုံးသပ်ပါတယ
်ဒေါ်စန်းစုကြည်ကတော့အခု59ဆလုံးကိုမပဲထုတ်နိုင်တဲ့အတွက်ကြောင့်မလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာမှာပဲဝင်ပြီးတော့ဆောင်ရွက်မယ်လို့သူတို့ယာယီအားဖြင့်သူတို့ယာထားလိုက်ပြီပေါ့နော်အဲ့တော့အမျိုးသားလွတ်တော်ဥက္ကဋ္ဌကတော့ဥညာဝင်လို့သူတို့ကယာထားလိုက်ပြီအဲ့လိုဖြစ်တော့တမရနေရာကိုသူကဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကိုယာထားတယ်ဆိုတဲ့အတွက်ကြောင့်မလို့ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကလည်းအရေးကောက်ပွဲမဝင်မဲနဲ့အပြင်ကနေပြီးတော့ထိုင်ဆောင်နေတာကပိုကောင်းတာပေါ့ဒီလိုလှုပ်ခြင်းအားဖြင့်သူတို့ခဲရနေပြီးတော့ရေကောက်ကကိုယ်တည်းတယောက်လက်လက်သွားပြီးတော့တော်တော်မှာအင်အားတစ်ခုဟိုညော့နေသွားတဲ့ဥစ္စာကိုကာကွယ်နိုင်တာပေါ့လေ
တမရဦးသိန်းစင်အနေနဲ့လွတ်တော်ရေကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်ခြင်းမရှိရင်တော့သူ့ပါတီရဲ့မူအရာပါတီရဲ့ထောက်ခံမှုရဖို့အခက်အခဲရှိနိုင်တယ်လို့သူကအခုလိုဆက်ပြောပါတယ
်ကျွန်တော်ကမန်းနာဥရှေမန်းတို့ရဲ့ပြည်ထောင်စုပါတီကသူတို့ပါတီအနေနဲ့တမရလောင်းဖြစ်ဖို့အတွက်ဆိုရင်ရွေးကောက်ခံတဲ့ကပဲရွေးရမယ်လို့အဲ့ဒါလို့အကြံဉာဏ်ဘူးချထားတယ်လို့ကြားရပါတယ်အဓိပ္ပာယ်ကတော့တမရအဖြစ်နဲ့ရှင်ပြန်ရွေးခံခြင်းတဲ့လူဟာဒီစစ်တပ်ကကျင်တဲ့လူဖြစ်ရဘူးသူတို့ထောက်ခံတဲ့လူဟာဒီရွေးကောက်ခံကိုယ်စားလှယ်တွေရပဲဖြစ်ရမယ်လို့အဲ့လိုမျိုးမူချထားတယ်လို့ကြားရပါတယ်ဒါဒီလိုဆိုလိုက်တဲ့အတွက်ကြောင့်မလို့ဦးသိန်းစိန်ကဝင်ရွေးမခံတော့ဘူးဆိုလို့ရှိရင်သူတို့ ီခံမျိုးပါတီကထောက်ခံမှာမဟုတ်ဘူးဆိုတဲ့အတိတ်ပဲဖြစ်သွားပါတယ်။ဒါကြောင့်မလို့သူကတမရဖြစ်နိုင်တဲ့လူကိုပေါင်ချုပ်လိုက်တာဖြစ်ပြီးတော့ဥရှိမန်းကတော့သူကမဟုတ်ချရေကောက်ပွဲဝင်မယ်လို့ဆိုတာဖြစ်ပါတယ်။အဲ့တော့သူကရေကောက်ပွဲကိုမဟုတ်ချဝင်မယ်ဆိုရင်နိုင်မယ်လို့သေချာပေါက်ပြောနိုင်တဲ့အဲဤကတော့သူဝင်ပြိုင်မဲ့မဲဌာနနယ်မှာ NLD ကဝင်မပြိုင်ဖို့သူ့အနေနဲ့ညှိနှိုင်းနိုင်လို့ရှိရင်အဲ့ဒေတာမှာသူကမဟုတ်ချအရေးခံရတဲ့ကိုယ်တည်းဖြစ်နိုင်ပါတယ
်တမရဖြစ်လာမဲ့ဒုတိယတမရလောင်း3ဦးဘသူဆိုတာအတိအကျမသိရသေးပေမဲ့လည်းအဲ့ဒီတမရလောင်း3ဦးကိုပြည်တော်စုလွတ်တော်ကမဲခွဲဆုံးဖြတ်ပေးရမှာဖြစ်တဲ့အတွက်နိုဝင်ဘာလ10ရက်နေ့ရွက်ကောက်ပွဲမှာလွတ်တော်အမတ်နေရာအများစုရတဲ့ပါတီကတင်သွင်းတဲ့ကိုယ်စားလှယ်ကအနိုင်ရမယ်ဆိုတာကတော့သိကြတဲ့လောက်ရှိနေပါတယ်တမရဦးသိန်းစင်အနေနဲ့ဒီရွက်ကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်အရွေးမခံမှုဆုံးဖြတ်ခဲ့မယ်ဆိုရင်သူ့ရဲ့ပြည်ခံပြိုးပါတီစီမင်းအရာသမရလောင်းအဖြစ်အမည်စရင်တင်သွင်းခွင့်မရှိပေမဲ့လည်းသူ့ကိုတမရတော်သားကိုယ်စားလှယ်များအစုအဖွဲ့ကတင်သွင်းခွင့်ရှိပါသေးတယ်။တစ်ဖက်မှာလည်းလက်ရှိကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတမရတော်သားကိုယ်စားလှယ်တွေဘက်ကအမည်စရင်တင်သွင်းနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်လက်ရှိအာဏာရပြည်ခံပြိုးပါတီနဲ့တမရတော်အကြားဘလို့ညှိနှိုင်းဆောင်ရွက်ကြမလဲဆိုတဲ့အပေါ်မြန်မာနိုင်ငံရေးအကဲခတ်တွေကအနီးကစောင့်ကြည့်နေကြပါတယ်ခင်ဗျာ။
ကိုစော်ဝင်းလိုင်းပြောပြသွားတာပါအခုလို2015ရွေးကောက်ပွဲတွေနီးလာတာတဲ့အမျှသမ္မတဖြစ်နိုင်ခြေကိုဆွေးနွေးတုံ့တက်တဲ့သတင်းအပြီးပြည်သူစစ်တမ်းတွေကိုလည်းတိုက်ခိုက်နေတဲ့စိုးရိမ်မကင်းအခြေအနေတွေလည်းရှိနေပါတယ်11 Media ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းချွတ်အောင်ကိုအကြမ်းဖက်တိုက်ခိုက်သူတွေစီးနင်းလာတဲ့ဆိုတဲ့တက္ကစီရင်နဲ့ရမောင်းဆိုသူကိုရန်ကုန်တိုင်းရဲတပ်ဖွဲ့ကအင်ကာနစ်ညကဖမ်းဆီးခဲ့ပြီးအမှုကိုဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့11 Media ကသတင်းထုတ်ပြန်ပါတယ်ရွေးကောက်ပွဲတွေနီးလာတဲ့ချိန်မှာပဲအခုလုံမီဒီယာသတင်းသမားတွေကိုတိုက်ခိုက်ခဲ့တဲ့အခြေအနေကိုပြည်တွင်းသတင်းသမားတွေလည်းစိုးရိမ်မကင်းဖြစ်နေပါတယ်မာအင်ဂျင်နိုင်ကအကြောင်းဆုံးကိုဆက်ပြီးပြောပြမှာပါရှင
်အင်ကာနစ်ညနေ6နာရီဝန်းကျင်လောက်ကရန်ကုန်မြို့ဦးချစ်မောင်လန်းနဲ့မင်းလန်းတောင်မှာဒေါက်တာတန်းထွတ်အောင်ကိုရိုင်းမောင်းလာတဲ့ကိုပိုင်ရင်ကိုလူငါးဦးပါဝင်တဲ့အဖွဲ့ကတေးစေနိုင်တဲ့ဂုံးသီးတွေနဲ့အနီးကပ်ပစ်ခတ်တိုက်ခိုက်လှုပ်ကြံခဲ့တာပါဒီပစ်ခတ်မှုကြောင့်ကားမှန်ကိုထိခိုက်ခဲ့ပြီးဒေါက်တာတန်းထွတ်အောင်ကိုထိခိုက်ဒဏ်ရာရခဲ့တာတော့မရှိဘူးလို့11 Media ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူ့ကိုအကြမ်းဖက်လှုပ်ကြံဖို့စ조사သူတွေစီးနင်းလာတဲ့ဆိုတော့တက္ကစီရင်နဲ့ရင်မောင်းဆိုသူကိုအခင်းပစ်ပွားပြီးချင်းညပိုင်းမှာရန်ကုန်တိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်အခုလိုသတင်းမီဒီယာသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အမှုကိုအ мян ဆုံးအရေးယူပေးဖို့လိုအပ်တယ်လို့လည်းသတင်းမီဒီယာသမားကိုစိန်ဝင်းက VOA ကိုပြောပါတယ
်လေဗယ်မီဒီယာရဲ့ CEO ဖြစ်တဲ့ဒေါက်တာတန်ထွတ်အောင်ကိုသမီးရည်ရွယ်ပြီးတော့တိုက်ခိုက်တဲ့ဟာပေါ့နော်အဲဒါကဘသူဒီလောက်တာရဲ့နောက်ပြီးတော့ဘလို motive ပေါ့ဘလို့ရည်ရွယ်ချက်နဲ့လောက်တာရဲ့လို့တော့မတည်နိုင်သေးဘူးသူတို့တော့လေဘလိုပဲပြပြအဲဒီလူတယောက်ကိုဟုတ်လားရန်ကုန်မြို့လေမှာအလိုမျိုးလို့သူတိုက်ခိုက်မှုဖြစ်တယ်ဆိုတဲ့ဟာကတော့မကောက်တာတော့သိကြပဲလေဒီစုံစမ်းစစ်ဆေးမှုတွေတခြားလုပ်ပြီးတော့မှပဲဒါကြောင့်ဘလို့ဆိုတဲ့ဟာကိုသိရမယ်အဲဒီကိစ္စတွေမှာလည်းတကယ်ဟိုပဲစုံစမ်းစစ်ဆေးမှုတွေနည်းနည်းစစနဲ့တော်တော်လေးလူလလလူချဖို့လိုပါလေ
ဒီလိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ပြည်ရင်းသတင်းမီဒီယာသမားတွေအနေနဲ့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြတယ်လို့လည်းသူကအခုလိုဆက်ပြောပါတယ
်သတင်းသမားတွေအနေနဲ့လုံခြုံမှုလို့ပြောတဲ့နေရာမှာနိုင်ငံရေးရပုတ်တိုက်မှုတွေများလာတဲ့အခါကျမှပြည်ရဲ့လုံခြုံမှုတွေမှာပတိပါလာတတ်တာမျိုးတွေဖြစ်တတ်ပါတယ်တချို့ကဟာလာဒေတာတွေမှာဒါမျိုးတွေအဖြစ်များတဲ့ဖိလစ်ပိုင်လိုများဖြစ်လာနိုင်လားပေါ့ကျွန်တော်တို့အဲ့လောက်ထိတော့မြန်မာပြည်ကသွားမဲ့အနေထားတော့မတွေ့ရသေးဘူးပေါ့နော်မြန်မာပြည်ကအဲ့လောက်ထိရုံးရင်းဆန်ကအဲတရင်းသမားတွေနဲ့ပတ်သက်ပြီးတော့ရုံးရင်းဆန်ကအနေထားလောလောဆယ်မှာတော့မရှိသေးဘူ
းဒီလောက်ကြံမှုဟာလူအများပြားနဲ့စနစ်တကျအကွက်ချပြီးလောက်ကြံခဲ့တာဖြစ်တယ်လို့ဒေါက်တာတန်းထွတ်အောင်ကပြောဆိုကြောင်း11 Media Online သတင်းမှာတော့ဖော်ပြထားပါတယ်ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းဗဟန်ရဲစခန်းမှာပြစ်မှုဆိုင်ရာပုံမှ336မြင်းဆောင်429အမှုဖွင့်တိုင်ကြားထားပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါ။အခုလိုသတင်းသမားတွေကိုတိုက်ခိုက်ခဲ့တဲ့သတင်းတွေအပြီးမှာတော့ကိုကန့်ဘက်ကအခြေအနေတွေကိုနားဆင်ရမှာပါ။ကိုကန့်တက်နဲ့မြန်မာစစ်တပ်တို့ကြားလာနေချီဖြစ်ပွားခဲ့တဲ့စစ်ရေးပြည်ပခါတွေကြောင့် တရုတ်မြန်မာနယ်စပ်ဘက်ကိုထွက်ပြေးတင်းရှောင်နေရဆဲအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရာနဲ့ကြီးရှိတဲ့စစ်ပြေးဒုက္ခသည်တွေအရေးဟာအတော်လေးကိုစိုးရိမ်ရတဲ့အနေအထားမှာရှိနေပြီးခိုကိုးရမယ်ဖြစ်နေသလိုနေစဉ်ပုံမှန်စားတောက်ရေးမှာလည်းအတော်လေးအခက်တွေ့နေတယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်သွားတွေ့ဆုံတဲ့ပလောင်အမျိုးသမီးအစည်းအရုံးကပြောဆိုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့ငင်းချမ်းရေးနဲ့ဒေသအတွင်းတည်ငြိမ်အေးချမ်းရေးအတွက်လေးနာအလေးအနက်ချာစဉ်စားဆောင်ရွက်ပေးဖို့အုပ်ချုပ်သူအစိုးရကိုပလောင်အမျိုးသမီးအစည်းအရုံးကတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုမှစုမုံကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။တရုတ်မြန်မာနယ်စပ်အနီးကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသတွေမှာကိုကန့်တက် MMDAA နဲ့မြန်မာစစ်တပ်တို့ကြားပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းပိုင်းကစတင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာစစ်ဘေးဒဏ်ကနေလွတ်အောင်လို့အိုးအိမ်နေဆွံ့ခွာပြီးတရုတ်မြန်မာနယ်စပ်ဘက်နဲ့စစ်ဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။စစ်ပွဲတွေဟာလားနဲ့ချီကြာမြင့်ခဲ့ပြီးတော့တိမ်းရှောင်နေရဆဲဒုက္ခသည်တွေအတွက်တရုတ်မြန်မာနယ်စပ်ဘက်မှာစစ်ပြေးဒုက္ခသည်စခန်းအဖြစ်စနစ်တကျထားရှိစောင့်ရှောက်တာမျိုးမရှိတဲ့အတွက်နေထိုင်ရေးကအတော်လေးအခက်အခဲဖြစ်နေကြရတာပါအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့စစ်ဘေးရှောင်ဒုက္ခသည်တွေလက်တလို့စားဝတ်နေရေးအခက်အခဲရှိသလိုဝင်းဝေရှာဖွေဖို့ကလည်းအဆင်မပြေဖြစ်ပြီးဒုက္ခရောက်နေကြတယ်လို့ပလောင်အမျိုးသမီးအစည်းအရုံးကအထွေထွေအတွင်းရေးမှူးမလွေးပို့ညင်းကပြောပါတယ
်ကျမတို့ပလောင်အမျိုးသမီးအစည်းအရုံးနေနေပေါ့နော်ကျမတို့ကဒီကိုကန့်ဒေတာအထူးသဖြင့်ဒီနမ်ဆန်တရုတ်နယ်ဘက်မှာရှိနေတဲ့နမ်ဆန်မြို့ရဲ့ကိုကန့်နယ်ဆက်မှာကျမတို့သွားပြီးတော့မှဒီဒုက္ခသည်တွေနဲ့မြန်တွေ့ဆုံခဲ့တာပေါ့နော်အထူးသဖြင့်ဒီဒုက္ခသည်တွေကသူတို့ကဒီမြန်မာပြည်ဘက်ချမ်းကနေထွက်ပြေးလာတဲ့လူတွေဖြစ်တယ်ပေါ့နော်သူတို့တွေကထွက်ပြေးလာပြီးတော့မှဒီတရုတ်နယ်ဆက်မှာလာပြီးတော့မှတောင်းတင်နေရတာပေါ့နော်ကျမတို့တွေ့ရတဲ့အခက်အခဲတွေကသူတို့အနေနဲ့ပေါ့နော်ဒါခက်ခဲတွေရှိလဲဆိုတဲ့ဥစားကအဓိကအားဖြင့်တို့တွေကအဒီမှာရောက်တဲ့ခါကျတော့နေမယ့်နေရာမရှိဘူးဟိုစခန်းဒုက္ခတဲ့စခန်းဖြစ်မှာပြောအဆိုရကလည်းအဲ့လိုဒုက္ခတဲ့စခန်းဖြစ်လက်ခံပြီးတော့မှဆောက်ပေးနေတဲ့ဟာတွေမရှိအဲ့လိုမရှိတဲ့ခါကျတော့တို့အနေနဲ့ပဲဟိုကိုယ့်ရဲ့ဆွေမျိုးအဒီမှာတန်းကလောင်နေရှိရောအဲ့မှာဟိုတရုတ်ပြည်မှာဒီနိုင်ငံသားဖြစ်ခံယူထားတဲ့တန်းကလောင်နေရှိတဲ့ခါကျတော့တို့ဒီနဲ့ပဲခိုးလုံပြီးတော့မှသူတို့ရဲ့အဒီဟိုဝက်တွေထားတဲ့နေရာတို့စက်တွေမိုးတဲ့နေရာတို့ကြံဖူးတွေတုံဆောင်တဲ့နေရာတွေမှာသူတို့နေနေရတဲ့အခြေအနေမှာရှိတယ်ရှင့်အဲ့လိုမျိုးဖြစ်တဲ့အခါမှာဒါလူမှုရေးရောစီးပွားရေးရောသူတို့အတွက်နေရာထိုင်ရာအရန်ကိုခဲပါတယ်စီးပွားရေးရပြောရမယ်ဆိုလို့ရှင်တော့သူတို့တွေကနေစဉ်နဲ့မျှစားသောက်နေရေးအတွက်ဘလို့မှဘာမှလောက်ကိုင်းစရာမရှိဘူးပေါ့နော်အဲ့ဒီခါကျတော့သူတို့ဘဝအတွက်ကဘလို့မှမျောလင်းချက်မရှိတော့ဘူးပေါ့နော
်အခုချိန်ထိလဲကိုကန့်ဒေတာတွေမှာစည်ရေးတင်းမာမှုတွေကရှိနေစေဖြစ်တာမို့တအောင်းပလောင်ကိုကန့်စားတဲ့ဒေတာခံပြည်သူစစ်ရှောင်ဒုက္ခသည်တွေဟာနေရရင်ကိုမပြန်ရဲကြသေးပေမဲ့လို့သူတို့ရဲ့ရိုးရာပုံမှန်အတံမွေးဝမ်းကြောင်းလုပ်ငန်းတွေကိုပြန်လည်လုပ်ကင်လူတဲ့ဆန္ဒရှိကြတယ်လို့ဒုက္ခသည်တွေရှိရာကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံခဲ့တဲ့ပလောင်အမျိုးသမီးအစီယုံကပြောပါတယ်ဒေတာတွေမှာတည်ငြိမ်တဲ့အနေအထားမရောက်သေးတဲ့အတွက်အထူးသဖြင့်စစ်ရှောက်ဒုက္ခတဲ့ကလေးငယ်တွေပညာဆက်လက်သင်ကြားနိုင်ရေးအပိုင်းမှာလည်းအခက်တွေ့နေကြရတယ်လို့လွေပိုညင်ကဆက်ပြောပါတယ်
။ဒီကလေးတွေကတော့သူတို့ကဒီလိုထွက်ပြေးလာတဲ့အခါမှာတောင်းတယ်ရလဲဟိုတောင်းဖွင့်နေပြီးသားအခြေအနေဖြစ်တယ်။ထွက်ပြေးလာရတဲ့အခါကျတော့တောင်းထွက်လက်မှတ်လည်းမထွက်မယူခဲ့ရဘူးလို့သူတို့အခုလာနေနေတဲ့ဒေတာဟာဆိုလို့ရှိရင်နေချဖြစ်သွားပြီလေမြန်မာပြည်ချမ်းမဟုတ်တော့ဘူးသူတို့ပြည်ချမ်းဆိုတော့သူတို့ဆိုရနေနဲ့သူတို့တောင်းတနိုင်ဖို့အတွက်ဘလို့မှလောက်ဆောင်ပေးတဲ့ဟာတွေလည်းမရှိဘူးပေါ့နော်နောက်တစ်ခုကတော့ဒီလိုဒီကျမကြီးကတော့ဘာမှဟိုမရှိတာအဲ့ဒီမှာကစေခန်းစေပိခန်းတွေအဲ့လိုမျိုးတွေမရောက်ဘူးပေါ့နော်ဥမာ set the terrain တော့မှမရောက်ဘူးအဓိကအားဖြင့်ဒီကိုကန့်တဲ့ဒီအစရတက်ကစစ်ပွဲဖြစ်နေတဲ့ကုန်းချမ်းရဲ့ဒီလောက်ကအောက်ထက်မှာရှိနေတဲ့တာရွှေထံမြို့ရဲ့ကုန်းချမ်းမြို့အောက်ကနေထွက်လာတဲ့အဲ့မှာ UR တွေကနေထွက်ပြေးလာတဲ့လူတွေပဲဖြစ်တာပေါ့နော
်စစ်ဘေးဒဏ်ကနေတင်းချောင်လာရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေနဲ့အတူစစ်ဘေးဒဏ်သင့်ဒေသတွေမှာဒုက္ခသည်တွေအတွက်ဘဝရည်တည်မှုခိုင်မာရေးပြန်လည်ဆောင်ရွက်လုပ်ငန်းတွေဆောင်ရွက်ပေးဖို့ကအရေးတကြီးလိုအပ်တယ်လို့တိုင်းရင်းဒေသတွေမှာစစ်မှန်တဲ့ငြိမ်းချမ်းရေးကိုလိုချင်တဲ့ဆိုရင်တော့ထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်ပေးဖို့လိုတယ်လို့ဒေသတွေတည်ငြိမ်အေးချမ်းရေးကိုလည်းအလေးနဲ့ထားစဉ်းစားဆောင်ရွက်ပေးပါလို့အုပ်ချုပ်သူအစိုးရကိုပလောင်တအောင်အမျိုးသမီးအစည်းအရုံးကတောင်းဆိုကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American အတန်ရဲ့ပုံထူးနေ့မနက်ပတ်အတန်လွင့်အစီအစဉ်တို့ဆက်လက်အတန်လွင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line တို့မီတာ32 40 50 line မီတာ190တို့ကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထက်မြန်မာနိုင်ငံအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့2015ရွေးကောက်ပွဲအတွက် NLD ပါတီအနေနဲ့ဘယ်လောက်အထိနေရာရနိုင်ပါမလဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဆိုရဖွဲ့စည်းနိုင်တဲ့အခြေအနေမျိုးဖြစ်တာမို့လို့ကျွန်တော်အမြင်ကတော့1990တုန်းကလိုမျိုးအဖြစ်မျိုးဆက်ပြီးတ
ော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထက်စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုဦးဆံမိုးဝေကစုစည်းတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါရှင
်ပထမဦးစွာတင်ပြပေးချင်တာကတော့မြန်မာနိုင်ငံရဲ့တရားရေးစနစ်ဟာကမ္ဘာအဆင့်အတန်းမမှီသေးဘူးဆိုပြီးတော့ radioaustralia.net online မှာစောင့်မရှင်ရှိပါလီနှစ်ရက်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပြုလုပ်နေတဲ့တရားရေးစနစ်မှာလည်းမြန်မြန်ဆန်ဆန်အပြောင်းလဲတွေရှိနေတယ်ဆိုပေမဲ့နိုင်ငံတကာအစ်စ်မီဘိုးကတော့အဝေးကြီးလိုသေးတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ရဲ့အာရှဥပဒေရေးရာလေ့လာရေးဌာနရဲ့သုတေသနပညာရှင်ဒေါက်တာမယ်လီဆာခရော့ချ်ကပြောဆိုတဲ့အကြောင်းရေးသားထားတာပါဒေါက်တာခရော့ချ်ဟာဒီမိုကရေစီအသွင်ကူးပြောင်းစဉ်ကာလတရားဥပဒေရေးရာစိန်ခေါ်မှုများလက်ဆွဲစာအုပ်ကိုပူးတွဲရေးသားသူလည်းဖြစ်ပါတယ်မြန်မာနိုင်ငံသားတွေအတွက်စိုးရိမ်စရာကောင်းတာကဥပဒေမူကြမ်းကိုစစ်ဖက်ဆိုင်ရာကထိန်းချုပ်ထားတဲ့အချိန်မှာရေးဆွဲထားတာဖြစ်တယ်လို့ထောက်ပြပါရတယ်။2015ခုနှစ်ရွေးကောက်ပွဲမှာတိုင်ခင်အခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ဆွေးနွေးမှုတွေမီဒီယာတွေပေါ်မှာညှင်းခုံမှုတွေအများပြားပြုလုပ်ခဲ့ပါရတယ်။မြန်မာနိုင်ငံသားတွေဟာသူတို့ကိုအုပ်ချုပ်တဲ့ဥပဒေဟာဘလို့ဖြစ်တဲ့နဲ့ဆိုတာကိုပုံဝင်လင်းလင်းထုတ်ဖော်ဆွေးနွေးကြပါရတယ်။လက်ရှိအခြေခံဥပဒေကလွတ်တော်ကိုယ်စားလှယ် 25 ရာခိုင်နှုန်းကိုစစ်တပ်ကပေးထားပါရတယ်။တကယ်တော့ဝန်ကြီးတွေကိုစစ်တပ်ကရွေးချယ်ခွင့်မပေးသင့်ပါဘူး။ဒါပေမဲ့အဲ့ဒီအခွင့်အာဏာကိုယူထားပါတယ်ကုမ္ပဏီတွေနိုင်ငံတွေတော်တော်များများဟာမြန်မာပြည်နဲ့အလုပ်တွေတိုးပြီးတော့လှုပ်လာနေကြတယ်ဆိုပေမဲ့ဒီမိုကရေစီတရားဥပဒေစနစ်အသွင်ကူးပြောင်းတဲ့နေရာမှာအများကြီးလိုနေသေးတယ်လို့ထောက်ပြထားပါတယ်အပြည့်စုံကို radioaustralia.net online မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတင်ပြမှာကတော့မြန်မာနိုင်ငံမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာအဓိကရှင်ပြိုင်ရမယ့်သူတွေနဲ့ပတ်သက်ပြီးတော့ဘာမှရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်း The Wall Street Journal မှာမျိုးမျိုးနဲ့ရှီပါနီမတန်းနီတို့ပူးတွဲပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်များစွာပြင်အမျှတဆုံးရွေးကောက်ပွဲကျင်းပဖို့နှိကပ်လာချိန်မှာဘသူ့ကိုဘလို့မဲပေးရမယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုသမ္မတရာထူးဆက်ခံခွင့်မရအောင်ကန့်သက်ထားပေမဲ့သူမရဲ့ပါတီဟာရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ပြောထားပါတယ်။ဒီတော့ဒေါ်အောင်ဆန်းစုကြည်အတွက်ထက်မဲ့မဲဟာဘလို့အတိတ်ပဲဆောင်းမလဲဆိုတာဝါတာတာပဲဖြစ်နေသေးတယ်လို့ထောက်ပြထားပါတယ်။အနာရပါတီအတွင်းမှာတော့လက်ရှိသမ္မတဦးသိန်းစိန်နဲ့လွှတ်တော်နိုင်ငံကဦးရွှေမန်းတို့ပြန်ကြရမယ်အခြေအနေမှာရှိနေပါတယ်။အင်ကာနေကပဲသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကဦးသိန်းစိန်အနေနဲ့အပြောင်းလဲမရှိကြောင်းတကယ်လို့ပြည်သူလူထုကသာဆန္ဒရှိရင်ဒုတိယသမ္မတတက်တန်းအတွက်တာဝန်ထမ်းဆောင်ဖို့ကြိုးပမ်းမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမရဲ့တားနှောက်ဟာနိုင်ငံသားတွေဖြစ်နေတဲ့အတွက်သမ္မတဖြစ်ခွင့်မရပါဘူး။ဒါပေမဲ့ NLD ပါတီဟာလွှတ်တော်အတွင်းမှာအမတ်နေရာအများဆုံးရအောင်ပြန်မင်းပြီးရင်လက်ခံနိုင်မယ့်အစီအစဉ်တစ်ခုပါတီမှာချိန်ထားပြီးသားဖြစ်တယ်လို့ဆိုပါတယ်။ပါလဲဆိုတာကတော့မပြောသေးဘူးလို့စနေနေ့ကပြောခဲ့ပါတယ်။အာဏာရပါတီဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့လွတ်တော်အမတ်နေရာရရှိထားတဲ့အများစုကို NLD လက်ထဲပါမတော့အောင်ခုခံရှင်ပြိုင်ရမှာဖြစ်တဲ့စသဖြင့်ရေးသားထားပါတဲ့အပြည့်စုံကို The Wall Street Journal မှာဖတ်နိုင်ပါတယ်။နောက်ဆုံးတင်ပြမှာကတော့ The Diplomat စာဆောင်မှာဆောင်းပါးရှင်ရေးတက်ဖို့ချုပ် Dennis C. Blair ရေးသားထားတဲ့ဆောင်းပါးပါမကြာခင်ကာလမှာတိရိလင်္ကာနဲ့မြန်မာနိုင်ငံတွေမှာရွေးကောက်ပွဲကျင်းပဖို့ရှိနေပြီးတော့အမေရိကန်ပြည်ထောင်စုအတွက်နှစ်နိုင်ငံစလုံးဟာအရေးပါပြီးနှစ်နိုင်ငံစလုံးမှာပြုပြင်ပြောင်းလဲမှုလုပ်လို့သူတွေကိုအမေရိကန်ကဆက်လက်ထောက်ပံ့ပေးမှုရရှိတိုက်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ပါတီအနိုင်ရရှိနိုင်ပြီးစစ်အာဏာရှင်စနစ်ကနေအသွင်ကူးပြောင်းမှုကိုဆက်လက်ဖြစ်တည်နေဖို့အတွက်ဆောင်ရွက်ရမှာဖြစ်ပါတယ်နှစ်နိုင်ငံစလုံးကရွေးကောက်ပွဲရလက်တီဟာဒေတာတွေနဲ့တကမ္ဘာလုံးအတွက်အရေးကြီးတယ်လို့ဆိုပါတယ် မြန်မာနိုင်ငံမှာဒေါက်အောင်ဆန်းစုကြည်ရဲ့အတိုက်ခံပါတီအမတ်နေရာအများစုနိုင်နေဆိုပေမဲ့တိုင်းပြည်ဟာစစ်အာဏာရှင်စနစ်စီပြန်ရောက်သွားဖို့ကတော့ဖြစ်နိုင်ခြေတော်တော်နည်းတယ်ဆိုပြီးတော့လည်းရည်သားထားပါတယ်မြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးမှာရွေးကောက်ပွဲရက်လက်အကောင့်ထဲပေါ်မှုအပေါ်မှာမူတည်နေတယ်လို့လည်းထောက်ပြထားပါတယ်မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့ပုံမှန်အပြည့်အဝဆက်ဆံရေးကိုလိုလားနေတာပါမြန်မာနိုင်ငံမှာမူဝါဒဆိုင်ရာချမှတ်မှုတွေဒီမိုကရေစီပြုပြင်ပြောင်းလဲမှုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲလူမျိုးစုနယ်တွေနဲ့ဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးတတ်ရေးစရရေးအလုံးဟာအရေးပါပါတယ်ဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်ခင်ဗျာ
ဥဆမ်မိုဝေတင်ဆက်တဲ့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းစုစည်းတင်ဆက်ထားတာကိုနားဆင်ခဲ့ရပါအခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့ဒေါ်လာလာတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ရှင
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းကBareFaced barefaced ကမျက်နှာပြောင် liar liar ကလိညာတဲ့သူလို့ထည့်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိန်တဲ့လူတူတူပြောရရင်တော့ပြောင်လိန်တဲ့လူပေါ့ဒီလိုလိညာသူဟာလိန်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိန်တဲ့လူလိန်ဖို့လေနှစ်ခါစဉ်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်နေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
That bare-faced liar stole my watch and said he'd found it.
Luduuga, byaungle ne suin belu pyo mle.
Bare-faced liar.
Lu pyo lu ya ba de. Era ga do dikri mne tin pya ke de idiom a thong me phit ba de.
American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါ။2015ရွေးကောက်ပွဲအတွက် NLD ပါတီအနေနဲ့ဘလောက်ထိနေရာရနိုင်မလဲ။ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူမှခင်ဖြူထွေးနဲ့အတူတင်ဆက်ထားတာပါရှင
်။တရရှိမြတ်ခင်ဗျာ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်းပြမယ်ဆိုပြီးတရားဝင်ကြေညာလိုက်ပါပြီ1990ပြည့်ရွေးကောက်ပွဲမှာတော့တခဲနဲ့အနိုင်ရခဲ့ဘူးပေမဲ့ရွေးကောက်ပွဲရလက်အတိမတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီကြိမ်ရွေးကောက်ပွဲမှာနိုင်ငံရေးအရဘလောက်ထိနေရာရလာနိုင်မလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ဒီရွေးကောက်ပွဲမှာ NLD ရဲ့ပါဝင်နိုင်ငံအနိုင်ရနိုင်မဲ့အလားအလာတွေဘလောက်ရှိမလဲဆိုတာကိုကျွန်တော်တို့ရေဝီကဆွေးနွေးမဲ့သူတွေရဲ့အမြင်တွေကိုသိချင်ပါတယ်။အရင်ဆုံးကတော့ဒီ1990ပြည့်ရွေးကောက်ပွဲမှာတော့ဒီပလဲမြွန့်နဲ့ကိုစလဲဖြစ်ခဲ့ပြီးဒေါက်တာတင့်ဆွေရဲ့အမြင်ကိုကြားချင်ပါတယ်။ဆရာဦးတင့်ဆွေအမြင်ဆွေးနွေးပါဦးခင်ဗျာ။ဒီ NLD အနေနဲ့ဒီခုလာမယ့်ရွေးကောက်ပွဲမှာရောသူဟိုဘယ်လောက်ဒီအနိုင်ရနိုင်တဲ့အလားအလာတွေမြင်နေရလဲဆရာ
။ဟုတ်ကဲ့။ NLD ကဒီ1990တုန်းကလို့ရော2012ချက်ပဲရွေးကောက်ပွဲလို့ရောအနိုင်ရမှုအပိုင်းမှာတော့ဟို90ခုနှစ်ကလို့လုံလုံလည်လည်အများစုဆိုတာမဟုတ်တော့မှ2012လို့လားအကုန်လုံးလောက်နီနီအကုန်လုံးလောက်နိုင်တော့မဟုတ်တော့မှအဲ့ဒါလို့ပင်ကနာကိုချင်ကတဲ့အထိတော့ကျွန်တော်ဟို NLD ကနိုင်ရရှိလိမ့်မယ်လို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ဟိုဒီကာလအတွင်းမှာ NLD နဲ့ပတ်သက်ရင်တော့ဟိုအားမလို့အမရမှုတွေရှိတယ်ဝေဖန်ထောက်ပြမှုတွေရှိပြီမလို့ဒါဟာဒီမိုကရေစီမှာဖြစ်ရုပ်ဖြစ်စဉ်ဖြစ်တဲ့နဲ့ပေးစားဖြစ်ပြီးတော့ပြည်သူလူထုဟာအထူးသဖြင့်ဗမာပြည်ပြည်သူလူထုဟာဘာပဲပြောပြောနေနေဒုက္ခဆင်းရဲတွေဘလောက်ရောက်ရောက်မတည်နိုင်မှုတွေဖြစ်နေမှုတွေဘလောက်ဖြစ်ဖြစ်နိုင်ငံရေးကြီးကြီးကမြင်ပြီးသားခင်ဗျာဒါ1990ရဲ့ပြပြီးသားဆိုတော့ဒါ NLD အပေါ်မှာအာကိုအားထားမှုနဲ့မျှော်လင့်ချက်တွေနဲ့နောက်ထပ်ကြိုးစားပါသည်ဆိုတဲ့တာဝန်မျိုး mandate မျိုးပေးရလိမ့်မယ်လို့ယူဆတဲ့အတွက
်
ဒါပြည်သူလူထုပေါ်မူတည်ပြီး NLD ကဒီလိုလိုပဲနိုင်ရရှိလိမ့်မယ်ကျွန်တော်မျှော်လင့်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒီမှာ88 music ကကိုမြားကြီးလည်းဆွေးနွေးပွဲမှာရှိနေပါတယ်။ကိုမြားကြီးအမြင်ရောဆွေးနွေးပါအောင်ခင်ဗျာ
။ဟို NLD အနေနဲ့ကတော့လူထုရဲ့ထောက်ခံမှုကိုတော့အပြည့်အဝရရှိထားတဲ့ပါတီကြီးတစ်ခုဖြစ်ပါတယ်။က ဒါပေမဲ့1990နဲ့မတူညီတဲ့အခြေအနေတွေရှိပါတယ်2015ရေကောက်ွယ်ကအဲ့တော့ပြန်ကြည့်မယ်ဆိုရင်တော့1990လို့ landslide victory ပေါ့ဗျာတက်တက်သားလာကြီးဟိုတောင်ပြိုကမ်းပြိုအနိုင်ရရှိမှုမျိုးကတော့ကျွန်တော်ထင်တယ်အဲ့လိုရရှိဖို့အတွက်အတော်ကိုကြိုးပမ်းရနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်းရင်းသားဒေသတွေရဲ့မဲပတ်သက်ပြီးတော့မှကျွန်တော်တို့ဒီ NLD ပါတီဟာဘလောက်ထိတိုင်းရင်းသားတွေကိုမဟာမိတ်ဖွဲ့နိုင်မလဲဆိုတဲ့အခြေအနေပေါ်မှာမူတည်တယ်လို့ကျွန်တော်မြင်ပါတယ်။အဲဒါကြောင့်မလို့တေချာတာတစ်ခုကတော့ NLD ကတော့နိုင်မှာပါ။ NLD ကရာများပိုင်းကိုနိုင်မှာပါ။သို့တော်လည်း1990လို့တောင်ပြိုကမ်းပြိုအနိုင်ရရှိရေးအတွက်ကတော့ကျူပန်အားထုတ်မှုကြီးအများကြီးလောက်အောင်ပုံမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနိုင်ငံရေးလေးလာတုံးသက်နေတဲ့ဒေါက်တာရမျိုးသိန်းလည်းရှိနေပါတယ်ဒေါက်တာရမျိုးသိန်းအမြင်လည်းပြောပါဦးခင်ဗျာဒီအခုလာမယ့်ရွေးကောက်ပွဲမှာ NLD ရဲ့အလားအလာနဲ့ပတ်သက်လို့
အဲကျွန်တော်ရဲ့မြင်ရတော့ပေါ့လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဟို1990အပြည့်နှစ်ရွေးကောက်ပွဲနောက်2012ဂျာပြတ်ရွေးကောက်ပွဲတို့နဲ့နှိုင်းယှဉ်မယ်ဆိုရင်တော့အဲမတူခြားနာတဲ့အနေအထားတစ်ခုကိုဖြတ်တန်းရမယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအခါကျတော့အဲရွှေကောက်ခံလွတ်တော်ကိုယ်စားလှယ်498ဦးအဲအနေဆုံးပေါ့လေကျွန်တော်အမြင်ကတော့250နဲ့300ခြားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အနိုင်ရရှိလိမ့်မယ်လို့မြင်ပါတယ်။နောက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ထိရောက်ပြီးအလုပ်ဖြစ်တဲ့မဟာမိတ်ဖွဲ့စည်းနိုင်တယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်ပွဲဟာအစိုးရဖွဲ့စည်းနိုင်တဲ့အနေအထားထိရောက်ရှိနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်အခုဒီဆွေးနွေးပွဲအတွက်စာရေးလက်တော်အများရှိနေတော့ကျွန်တော်အခုအလင်းတင်တော့အကြောင်းအရာလည်းဆက်ဆက်နေတဲ့ကိစ္စတွေကျွန်တော်ဖော်ပြခြင်းပါတယ်ကိုကိုဦးဆိုတာစာတယောက်ပို့ပေးပို့ထားပါတယ်သူကတော့အခု2015ရွေးကောက်ပွဲမှာ NLD အပြတ်သက်အနိုင်ရဖို့တိတ်မလွယ်ပါဘူးတဲ့ဘာကြောင့်လဲဆိုတော့ဂျားပြတ်ရွေးကောက်ပွဲပြီးမှလုတ်သိမ့်မလုတ်တဲ့မျိုးနယ်စီးတွေရဲ့သာသနာလန်စာထုတ်တက်ပြီးမျိုးပါတာအတွက်ဆိုပြီးအတွေးခေါ်လွမ်းနေတဲ့သူတွေရဲ့အကြောက်တရားဆွလို့ခက်နေတဲ့ဝန်ထမ်းတွေများနေတဲ့အတွက်ကြောင့်ပါဆိုပြီးသူ့အမြင်ကိုဖော်ပြထားပါတယ်နောက်တစ်ခါကျွန်တော်မြန်မာရေးလှုပ်ရှားတဲ့ဒေါက်တာမြင့်ချူအော်စတြေးလျားကနေပြဖို့ထားတဲ့စာရှည်ကြီးတစ်စောင်လည်းရှိပါသေးတယ်သူစာကိုကျွန်တော်အချင်းယုံဖော်ပြခြင်းပါတယ်သူကတော့ဒီ NLD ရွေးကောက်ပွဲအလားလာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုထောက်ခံမှုတွေရတဲ့လက်နက်ကန်ပြုခတ်တွေဖြစ်နေတဲ့ကချင်မှာလူမျိုးရေးဘာသာရေးပြဿနာတွေကြုံခဲ့ရတဲ့ရခိုင်တို့မှလို့တိုင်းရင်းသားနယ်မြေတွေမှာဟိုထောက်ခံမှုကြီးကြာလာနိုင်တယ်ဆိုပြီးသူကသုံးသပ်ပါတယ်ရွေးကောက်ပွဲလုပ်ငန်းတွေကမမှန်မကန်လုပ်တာတွေအမှားယွင်းတွေနေတွေမှာအကျဉ်းဖက်မှုတွေလို့ပြဿနာတွေလွန်ယွင်းရေးကိစ္စတွေကြောင့်လည်းထောက်ခံမဲ့အရာနင်းနိုင်ပါတယ်တဲ့တိုင်းရင်းသားမဟာမိတ်တွေပြိုင်မဲ့နယ်မြေတွေမှာလည်း NLD ကရှောင်ပေးရမှာလည်းရှိနေတယ်ဆိုပြီးသူကပြောပါတယ်ဒီရွေးကောက်ပွဲနောက်ပိုင်းကာလအတွက်သုံးသပ်တဲ့နေရာမှာဆိုရင်လည်းရွေးကောက်ပွဲကလွတ်လပ်ပြီးမျှတတယ် NLD အနေနဲ့လည်းလွတ်တော်မှာအများစုနေရာရလာတယ်ဆိုရင်တော့မှာတဲ့စစ်တပ်ကပါမလာတဲ့၍အခြေခံဥပဒေကိုပြင်နိုင်မှာမဟုတ်တယ်လို့ပဲဒီမိုကရေစီရဖို့လည်းမလွယ်ဘူးလို့ဆိုပါတယ်။တမနာမှာအုတ်ချွေရနာရှိရဆိုပေမဲ့စစ်တပ်ကမကျော်နိုင်တာတွေစစ်တပ်ကအခုချိန်ထိနိုင်ငံရေးမှာလွှမ်းမိုးနေတာတွေရှိရဆိုပြီးတော့လေသူကထောက်ပြထားပါတယ်။ဆိုတော့ဒေါက်တာရမျိုးသိန်းရဲ့အမြင်ရောဆွေးနွေးပါအောင်ခင်ဗျာ။ကျွန်တော်တို့ဒီ NLD အနေနဲ့ဒီရွေးကောက်ပွဲမှာတခဲနဲ့နိုင်ခဲ့ရဆိုရင်တော့မှဟိုရှေ့လျှောက်နိုင်ငံရေးရအကန့်အသတ်တွေရှိနေသေးတယ်ဆိုတော့နိုင်ငံရေးမှာဘလောက်ထိဩဇာလွှမ်းမိုးနိုင်တဲ့အလားအလာရှိနိုင်မလဲ
။အဲကျွန်တော်အမြင်ကတော့ပေါ့ဗျာ။အဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုင်ငံရေးပါတီတွေနဲ့ပေါ့လေ။နော်မဟာမိတ်တိုင်းမားနိုင်ငံရေးပါတီတွေနဲ့လက်တွဲပြီးတော့ဇာမဲ2015ရွေးကောက်ပွဲကိုဖြတ်ကျော်နိုင်နေဆိုရင်အဲကျွန်တော်ခုနဆွေးနွေးခဲ့သလိုပဲအစိုးရတစ်ခုဖွဲ့စည်းနိုင်လောက်တဲ့လွတ်တော်ကိုယ်စားလှယ်အခြေအတွက်ကိုရရှိလာနိုင်တယ်လို့မြင်တယ်။အဲ့ဒီလိုရရှိလာနိုင်တဲ့အခြေအနေမျိုးမှာအဲကျွန်တော်အမြင်အားဖြင့်တော့ရွေးကောက်ပွဲအလွန်မှာအဲအခက်အခဲတွေအသားစီးတွေစိန်ခေါ်မှုတွေဆက်ပြီးကြုံတွေ့ရမှာပဲဗျ။အဲ့ဒီအခါမှာကျွန်တော်အမြင်ကတော့1990ရွေးကောက်ပွဲလွန်ကာလနဲ့မတူတဲ့အခြေအနေတွေကလည်းလက်ရှိအခြေအနေမှာရှိနေတယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာအဖြစ်เนาะဟိုစစ်တပ်စိတ်တိုင်းကြရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာလုတ်တဲ့ရွေးကောက်ပွဲဖြစ်နေတာနောက်ပြီးတော့တပ်မတော်သားလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကလွတ်တော်ထဲမှာနေရာယူပြီးဖြစ်နေတာအဲ့ဒီအခြေအနေတွေအောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအစိုးရဖွဲ့စည်းနိုင်တဲ့အခြေအနေမျိုးဖြစ်တာမို့လို့ကျွန်တော်အမြင်ကတော့ဟို1990နဲ့မတူတဲ့1990တုန်းကလိုမျိုးအဖြစ်မျိုးထပ်ပြီးတော့ဖြစ်ဖို့လားလာနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗျ။
ဟုတ်ကဲ့ ဆိုတော့ဒီအနေအနေနဲ့ဒီအကန့်တတ်တွေကြားပဲဒီရွေးကောက်ပွဲမှာအကြီးကျယ်နိုင်ခဲ့မယ်ဒါပေမဲ့အကြောင်းမျိုးနဲ့ဒီ90ရွေးကောက်ပွဲမှာလို့ရလက်တွေအတိမတ်ပြုမခံရတဲ့အခြေအနေမျိုးဟိုဖြစ်နိုင်သလားဆိုတော့ဒီဒေါက်တာတင့်ဆွေကတော့ဒီ90ရွေးကောက်ပွဲလည်းဖြတ်သန်းခဲ့ဖူးရဲ့လူဆိုတော့အရင်တော့အခြေအနေနဲ့အခုအခြေအနေနဲ့ဟိုဘယ်လိုမြင်လဲဆရာအမြင်ဆွေးနွေးပါဦးခင်ဗျာ
โอเคဒါလို့ပြအခုကိုကျွန်တော်တို့ဝေဖန်သုံးသပ်တဲ့လူအလုံးလောက်နေနေရ energy ဟာအာဟိုအများစုနိုင်မယ်လို့တော့ကျွန်တော်တို့ပြောကြတာပေါ့လေအဲကျွန်တော်လည်းဝေဖန်ဆွေးနွေးတဲ့လူအလုံး ਨੇ သဘောမတူစရာမရှိပါဘူးခင်ဗျာဒါပေမဲ့ကျွန်တော်ဉာဏ်တစ်ခုက energy ကအဲ့ဒီလိုရုပ်ကပွဲမှာနေရာရာထိုင်လုံးကတော့ပြည်ပြည်ကလေးအများစုပဲနိုင်အောင်တော့အစိုးရဖွင့်နိုင်မယ်ဆိုတဲ့အချက်ကိုကျွန်တော်ကတော့ခုထိတန်လျာစီရင်ခင်ဗျာ2008ဖွဲ့စည်းပုံကြောင့်လာပါတီဆုံးဒီမိုကရေစီတစ်ခုမှာလွတ်တော်တရားမှာအများဆုံးရတဲ့ပါတီကိုဟိုအစိုးရဖွဲ့နိုင်တဲ့ပါတီကိုအာဏာရပါတီလို့ပြောပြီးတော့အဒုတိယအများဆုံးရတဲ့ပါတီကိုတိုက်ခံပါတီအထက်ကအကောင်ဆုံးသတ်သိပြောကြတယ်။ဒါပေမဲ့ဗမာပြည်ရဲ့အခုလက်ရှိဖွဲ့စည်းပုံအရဆိုရင်အဲ့ဒီရောညာတော့အများဆုံးနိုင်လည်းပဲဖွဲ့စည်းပုံအရသမတဖြစ်ဖို့သမတတင်ဖို့ဆိုတဲ့အချက်ကတော့ကိုဖက်ထက်စီဖြစ်ဖို့မဖြစ်အောင်လေဒီလက်ရှိအစိုးရနဲ့ဖွဲ့အဲ့ဒီရုပ်ောက်ဘက်ကော်မရှင်ကလုံးကြမယ်လို့ကျွန်တော်ကမလွဲမသွေယုံကြည်တယ်။ဒါကြောင့်ဗမာပြည်2015ရုပ်ောက်ဘွယ်ပြီးလွတ်တော်ခင်းခြင်းကတော့ဟလာအာဏာမရအများဆုံးရတဲ့ပါတီပဲရှိပြီးတော့အများဆုံးမရတဲ့ပါတီကသမတဖွဲ့ပြီးသမတလုံးသမတခန့်ပြီးတော့အဲ့သမတကသူကျတဲ့လူတွေကဝန်ကြီးဖွဲ့မယ်နေတာရှိတယ်ခင်ဗျာ
။ဟုတ်ကဲ့။
အဲ့တော့အနေရီဟာဟိုကျွန်တော်ပြောရင်သူကျဆံပြားတဲ့နိုင်ငံရေးအခွင့်အရေးတခုကိုပေါ်လာပြီးဖော်ဆောင်နေတယ်။ဒါကတော့အဖြစ်အပျက်နဲ့လုံးလုံးလုံးနေကြလို့ဆိုတော့လူလူအားလည်းဆမ်းမှာမဟုတ်ကျွန်တော်ဆမ်းတာတော့မဟုတ်ခင်ဗျာ။အဲ့ဘာပဲဖြစ်ဖြစ်အနေရီကတော့ပြသမရနဲ့အတက်နိုင်ဆုံးလုံးသွားမယ်လုံးပြနေပြီးသားလည်းဖြစ်တော့ကဆက်တော့ကြိုးစားနေမှာပေါ့လေ။ဆိုတော့ကျွန်တော်တို့လူတွေတော့ကတော့မဲရအောင်တော့ဟုတ်လားတိုက်ပြည်ရဲ့ဟုတ်လားအုတ်ချွေရန်တရားနဲ့အဲဥပရိပြည်ရန်တရားထဲမှာလည်းဟိုအများစုတော့ရသလိုတော့95တို့ပါတို့ဆောက်ရတယ်နဲ့ကန့်သတ်ထားတော့ကအဲ့ဒီဟာချီရောလက်ရောခေါင်းရောဒုက္ခနဲ့ပေါ်လာတော့လွတ်အောင်မလို့မထင်သေးဘူးခင
်ဟုတ်ကဲ့ကိုမြားရဲ့အမြင်ရောခင်ဗျဒီရွေးကောက်ပွဲမှာပေါ်လေတွေအကြက်တဲတွေရှိရနိုင်ငံရေးရဲ့စင်ကောက်မှုတွေရှိနေတဲ့ကြားပဲအနေအနေနဲ့ပေါ်လေပြနေရာတတော်များရလာခဲ့တဲ့ဆိုရင်တော့မှချစ်ဒီအနာဂတ်နိုင်ငံရေးမှာအနေအနေနဲ့ကြကြပြင်းပြလှုပ်ရှားနိုင်မယ့်အခြေအနေမျိုးရှိရလားဒီရွေးကောက်ပွဲလွန်ကာလမှာ
ဟုတ်ဒီညမှာနှစ်ပိုင်းခွဲနေရမယ်လို့မြင်နေကြ။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲမှာအနိုင်ရရေးသည်ဘာအတွက်နိုင်မှုလဲဆိုတဲ့ဟာတော့ရှင်းနေလို့လို့ရတယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲဟာလက်ခံနေဖြစ်စီလက်မခံနေဖြစ်စီစိုက်ပြီးဖြစ်စီမစိုက်ပြီးဖြစ်စီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေအောက်ကလုပ်တဲ့ရွေးကောက်ပွဲဆိုတော့ကျွန်တော်သိရမယ်။အဲ့တော့ဝင်တဲ့ရွေးချက်ကဖွဲ့စည်းပုံပြင်မယ်ဆိုတဲ့ရွေးချက်နဲ့ကျွန်တော်ဝင်တယ်လို့ကျွန်တော်အဲ့လိုနားလည်ထားတယ်။အဲ့လိုပဲဝင်ရမှာလည်းဖြစ်တယ်။အဲ့တော့နံပါတ်1တစ်ချက်အနေနဲ့တော့လွတ်တော်ထဲမှာဖက်ဒရယ်ဒီမိုကရေစီနိုင်ငံကိုတိဆောက်ချင်တဲ့လူတွေများများပိုင်းရောက်ဖို့လိုတယ်။အဲ့ဒါကျွန်တော်ကြိုးစားရမယ်လို့မြင်ပါတယ်။နောက်တစ်ခုအဖွဲ့အစည်းကိုပြင်ရေးကိုပြင်းထန်ကျွန်တော်ကြိုးစားရလိမ့်မယ်လို့ကျွန်တော်မြင်တယ်။အဲ့တော့ရွေးကောက်ပွဲဒီတာမန်ဒီမိုကရေစီအသားကျနေတဲ့နိုင်ငံကြီးတွေမှာလုပ်တဲ့ရွေးကောက်ပွဲနဲ့တော့တူမှာမဟုတ်ဘူး။ဒီရွေးကောက်ပွဲကလူထုရဲ့တိုက်ပွဲပဲဖြစ်တယ်။အဲ့လိုနားလည်ပြီးတော့ကျွန်တော်ဖြတ်တန်းရမယ်လို့ကျွန်တော်မြင်တယ်။သို့တော့2015လို့အခင်းကျင်းကတော့အနိုင်ရထားတဲ့လူတွေအနေနဲ့ဘလောက်ကြီးစွတ်တော်တွေမှာရုံးကန်မယ်စွတ်တော်ပြင်ပနိုင်ငံကြီးနဲ့ဘလောက်ကြီးချိတ်ဆက်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးအပဝင်မြန်မာနိုင်ငံဒီမိုကရေစီထုံးကားရေးကိုဘလောက်ကျိုးပန်းဆောင်ရွက်မလဲဆိုတဲ့အခြေအနေပေါ်မှာပဲမူတည်တယ်ရှုပ်ထွေးမှုတွေအများကြီးရှိပါလိမ့်မယ
်ဟုတ်ကဲ့ကိုမြားကျေးဇူးပါကျွန်တော်ဆွန်းနေဝဲအတွက်ဒီမဂွေမျိုးကကိုစန်းဝင်းလည်းရောက်နေပါတယ်ကိုစန်းဝင်းဆွန်းနေလို့ရပါတယ်ခင်ဗျာ
အဲဟုတ်ကဲ့ကျွန်တော်ပြောလို့လာတော့ကြာဟိုပထမကိုကြီးကိုမြားဆွန်းနေသွားတဲ့ပထမဆုံးမှာသူကဟိုကြဒီ NLD ကပထမနိုင်မှုပေါ့နော်တိုင်းရင်းသားပါတီနဲ့သူကမဟာဇာနောက်ဒီပူပေါင်းမှုလုပ်ရဲဆိုတော့အဲ့ဒါကိုကျွန်တော်အပြစ်ဝင်လက်ခံနေကြအခုချိန်မှာလေတိုင်းရင်းသားမဟာဒီ NLD ရဲ့ဒီတိုင်းရင်းသားပါတီနဲ့ဒီမဟာဇာနောက်သူကချိကပ်ပြကြတော့တိုင်းရင်းသားပါတီရတယ်ဒီဘုံစန်းစုရဲ့ဒီဖက်ဒရယ်ဒီဆောက်ရဲ့တိတ်ခါတမဒီရှိရှိပြောထားတဲ့စကားကိုယုံကြည်ပြကြတော့ဒီချိန်မှာဝိုင်းပြကြတော့ဟိုဝင်းရံလိုက်ပြီးတော့တွန်းလိုက်ဖို့ကျွန်တော်ကဒီပေးတက်ပြောင်းနေနေအဲ့ဒါကိုအပြည့်ဝပြောချင်ပါလိမ့်ကျွန်တော်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်အီးမေးလ်တွေနဲ့ပို့ထားတဲ့စာတချို့လည်းရှိပါတယ်ကျွန်တော်တို့ပင်တိုင်သောတာရှင်တယောက်ဖြစ်တဲ့ကိုဦးရှမ်းပြည်တောင်ပိုင်းကလည်းစာတူလေးတစ်စောင်ပို့ထားပါတယ်သူကတော့ဒီ NLD ကိုစင်စစ်ပြီးမြင်ရတာပဲမြင်ကျင်နေတော့မှာတဲ့ဂျားဖြတ်ပွဲမှာတော့ဂျားဖြတ်ရွေးကောက်ပွဲမှာတော့အနိုင်ရတော့ကသူများပြောစရာတွေဖြစ်ခဲ့ဘူးပါတဲ့နိုင်ငံရဲ့အခြေအနေပေါင်းစုံကတော့ NLD ကိုစိန်ခေါ်ပြီးစောင့်ကြည့်နေမှာအမှန်ပါတဲ့ပြည်ခိုင်ဖြူအစိုးရမှာအထင်ရှားဆုံးအားနည်းချက်ကတော့အောက်ခြေမှာမပြောင်းသေးဘူးဆိုတဲ့ကိစ္စ ဖြစ်ပါတယ် NLD ကအစိုးရဖွင့်နိုင်ဒီစိုးမွေကိုတရားပေါက်ဆက်ခံရမှာပါတဲ့ဒီကိစ္စကို NLD ဘယ်လိုကင်တွယ်မလဲဆိုတာ NLD ရဲ့မှတ်ချက်ဖြစ်မှာဖြစ်တယ်လို့ NLD အစိုးရပထမဆုံးအောင်မြင်မှုဖြစ်လိမ့်မယ်လို့လည်းမျှော်လင့်ပါရစေဆိုပြီးတော့သူကဖော်ပြထားပါတယ်ဆိုတော့တတော်များကတော့ဒီရွေးကောက်ပွဲလုံးကိစ္စတွေဟိုမှန်းမြော်ပြီးတော့ပြောနေကြတယ်ဆိုတော့ဒီရွေးကောက်ပွဲပြီးရနဲ့ပထမဆုံးကြုံရမယ့်ကိစ္စတွေရဲ့တစ်ခုနဲ့ပတ်သက်လို့လည်းကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာအတူတူဆွေးနွေးစီခြင်းပါတယ်1990မှာတော့ NLD တခဲနဲ့နိုင်ရခဲ့တယ်တကယ်လည်းလက်တွေ့မှာနိုင်လာတော့ရွေးကောက်ပွဲရလက်ကိုအတိအမှတ်ပြုတာမခံခဲ့ရဘူးဆိုတော့ဒီလိုအခြေအနေမျိုးတွေရောဖြစ်လာနိုင်ဒီအချိန်မှာပြန်ကြုံရနိုင်တဲ့အခြေအနေတွေဘယ်လောက်များရှိလဲကိုမြရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျ
1990တုန်းကဘာဖွဲ့စည်းပုံမှမရှိဘဲနဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေဖြစ်တယ်ဒါအခုကဒီရွေးကောက်ပွဲကိုတိုင်ကက25ရာခိုင်နှုန်းဘိုင်းပြီးပါတဲ့အချက်ကိုပြောင်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကကျင်းပမယ့်ရွေးကောက်ပွဲဖြစ်တယ်။အဲ့ဒါကြောင့်မလို့ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုဘူးဆိုတဲ့အခြေအနေမျိုးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ဘယ်တော့မှမထင်ပါဘူး။ဟုတ်
။ဟုတ်ကဲ့။ဒီဒေါက်တာရမျိုးသိရဲ့အမြင်ကိုပြောပါအောင်ခင်ဗျာ။တချို့ကစိုးရင်နာတကယ်လို့များအလို့ NLD ရဲ့နိုင်လာရဲ့လို့ရှိရင်ပေါ့လေ။ဟိုလုံခြုံရေးအကြောင်းပြရတာပဲဖြစ်ဖြစ်တခြားအကြောင်းမျိုးကြောင့်ဒီရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတဲ့ပြဿနာမျိုးတွေတက်ဖြစ်လာမယ်ဆိုရင်ငွေရေးအကျက်တဲတွေဖြစ်လာနိုင်တယ်ဆိုပြီးစိုးရင်နဲ့တဘောဓာမျိုးကြီးလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါမျိုးတွေဖြစ်လာနိုင်ကြီးဘယ်လောက်များရှိလဲဒေါက်တာရံမျိုးသိအမြင်ပြောပါဦးခင်ဗျာ
ဒါမျိုးရွေးကောက်ပွဲဟာတကယ်လွတ်လပ်ပြီးတရားမျှတတယ်ဆိုလို့ရှိရင်ကျွန်တော်မြင်အားဖြင့်တော့လူမှုကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာเนาะအာဏာလွှဲကြောင်းရေးနဲ့အစိုးရသစ်ဖွဲ့စည်းရေးကိုပြည်သူလူထုထောက်ခံမှုနဲ့အတူဆောင်ရွက်နိုင်မိမယ်လို့ကျွန်တော်ကတော့အပြည့်အဝယုံကြည်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာဒေါက်တာတစ်ဆွေရဲ့အမြင်လည်းပြောပါဦးဆရာ
တို့ဒီနေ့ဟိုတိုင်းသားပြောဒီမိုကရေစီပြောနေတဲ့နိုင်ငံရေးပါတီတွေ2030ယူကောက်ပွဲအလွန်လွတ်တော်ထဲမှာပါတီတွေကတော့ NLD ကိုငလာရန်သူလို့ဟိုသဘောထားတဲ့မိတ်ဆက်မဟုတ်တဲ့ပါတီတွေကမြားနေတယ်ဒါဓမ္မစင်ကောင်းစရာဖြစ်တယ်။ဒါကြောင့်အခု2015ကျမှဝင်ရွေးမဲ့ CRPP နဲ့ဟလာဒီတိုင်းသားအင်အားစုတွေကတော့အဲသူတို့လိုချင်တဲ့ Federal Bureau သူပြည်ထောင်ရေးအပေါ်မှာ NLD ကအကောင်းဆုံးမဟာမိတ်ဖြစ်တယ်လို့သူတို့ကိုယ်တိုင်ကလည်းယုံကြည်တဲ့အတွက်ဒါမဲ့ခင်းချင်းမှာတော့ဒါလေးပြောပြောအနာဂတ်ရေးရအတွက်အဲဟိုအုတ်မြစ်ကောင်တစ်ခုထားနိုင်တဲ့အနေထားကိုရလိမ့်မယ်တိုင်းသားတွေနဲ့တိုင်းသားဆိုတာကျွန်တော်ပြောတဲ့ CRPP ရဲ့တိုင်းသားပေါ့နော်အဲ့ဒါနေနဲ့ NLD ဟာလွတ်လွတ်ပြီးတော့လုပ်လို့ရှိရင်အနာဂတ်တိုင်းပြည်အတွက်ဟလာအုတ်မြစ်ကောင်ဖြစ်နိုင်လိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
โอเคကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့လူတွေရောအီးမေးလ်တွေနဲ့ပေးပို့ရတဲ့လူတွေအားလုံးရောအထူးကျေးဇူးတင်တဲ့အကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
ဗီဒီယိုဒိုင်ရိုက်ဒီဇိုင်းအစီအစဉ်ကိုတပတ်မှ2ချိန်အင်္ဂါနေ့ညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်။တော်ရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒီနိုင်ငံမှာအစိုးရကလူအခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့2014ခုနှစ်လူအခွင့်အရေးအစည်းအဝေးခန်းစာအရတရုတ်နိုင်ငံမှာဖိနှိပ်အနိုင်ကျင့်မှုတွေဟာလှုပ်ရှားလှုပ်ဆင်လို့ဖြစ်နေပြီးအထူးသဖြင့်အရက်ဖက်နဲ့နိုင်ငံရေးလူအခွင့်အရေးအတွက်လှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေလူနည်းစုတိုင်းရင်းသားအရေးလူမှုအကျိုးစီးပွားအတွက်လုပ်နေသူတွေကိုဖိနှိပ်နေတာဖြစ်ပါတယ်။အဲ့ဒီလူတွေအတွက်အမှုလိုက်ပေးနေတဲ့ရှေ့နေအဖွဲ့အစည်းတွေဟာလည်းအဖိနှိပ်ခံနေရပါတယ်။ဥပမာအားဖြင့်အစိုးရဝန်ထမ်းတွေရဲ့အကျင့်ပြက်လက်စားမှုကိုဖော်ထုတ်တဲ့လူမှုလှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့အရက်ဖက်လူအဖွဲ့အစည်းလှုပ်ရှားသူတွေပေါ်တရုတ်အစိုးရကထောင်နှံချမှတ်လိရှိပါတယ်။အဲ့ဒီထဲမှာရှူဂျီယောင်နဲ့ရန်မာဦးဒွန်းတို့လည်းပါဝင်ပါတယ်။တရုတ်အာဏာပိုင်တွေဟာဥပဒေကိုကျော်လွန်ပြီးလူမသိသူမသိဖမ်းဆီးသွားတာမျိုးနေအိမ်အကျယ်ကျုပ်ကန့်သတ်လိုက်တာမျိုးမိသားစုတွေကိုပါနေအိမ်အကျယ်ကျုပ်ဖမ်းဆီးထားတာမျိုးအထိလှုပ်ဆောင်ပါတယ်။ဒါဟာလူမြင်ကွင်းမှာလွတ်လပ်တဲ့ဆန္ဒထုတ်ဖော်လာမှာကိုတားဆီးဖို့ဖြစ်ပါတယ်။ဒါအပြင်အင်တာနက်ပေါ်မှာပြည်သူတွေကဝေဖန်ရေးသားနေတာတွေကိုလည်းအာဏာပိုင်တွေကတင်းကျပ်စွာထိန်းချုပ်နေစေဖြစ်ပါတယ်။ပြည်သူ့ဘက်တော်သားရှေ့နေအဖွဲ့အစည်းတွေဟာလည်းအမျိုးမျိုးနှောက်ယှက်ခံနေရဆဲဖြစ်တယ်လို့လုပ်ငန်းလိုင်စင်အပိတ်ခံရတာမျိုးတွေလည်းရှိပါတယ်။တရုတ်အာဏာပိုင်တွေဟာစင်ညမ်းပြည်နယ်ကလူနည်းစုဝီဂါလူမျိုးစုတွေကိုရောကိုပိုင်အုပ်ချုပ်ခွင့်ရဒေသကတိဘက်လူမျိုးတွေနဲ့အခြားဒေသကတိဘက်တွေပေါ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုယ်ကွယ်ခွင့်ဖွဲ့စည်းခွင့်နဲ့စုဝေးခွင့်တွေကိုအတင်းအကျပ်ပိတ်ပင်ထားပါတယ်။စင်ညမ်းပြည်နယ်မှာတရုတ်အစိုးရကနောက်ထပ်ဖြည့်ဆွတ်ချမှတ်လိုက်တဲ့မူဝါဒတွေဟာတင်းမာမှုကိုသာပိုတိုးလာစေပြီး အစိုးရမူဝါဒနဲ့လှုပ်ဆောင်ချက်တွေပေါ်ဆန့်ကျင်ပြီးငြင်းညံ့စွာဆန္ဒထုတ်ဖော်နေကြတဲ့ဝီဂါလူမျိုးတွေကိုပြစ်မှတ်ထားတာဖြစ်ပါတယ်။တရုတ်နိုင်ငံကဝီဂါနဲ့ဟန်လူမျိုးစုတွေကြားပြန်လည်တင့်မြတ်ရေးကြိုးပမ်းနေသူအလေလတ်လန်းစဉ်ခေတ်စားလာအောင်ဟောပြောနေသူပညာရှင်တူဖြစ်တဲ့ဝီဂါလူမျိုးအီဟမ်တော်ဒီကို2014ခုနှစ်စက်တင်ဘာလတုန်းကထောင်ဒဏ်တစ်သက်ချမှတ်ခဲ့ပါတယ်။အခြားသောလူအခွင့်အရေးဖိနှိပ်မှုတွေဖြစ်တဲ့တရားစီရင်ခြင်းမရှိဘဲတပ်ပစ်တာအပါအဝင်ဥပဒေမဲ့တပ်ဖြတ်မှုတွေတရုတ်နိုင်ငံမှာဒီနှစ်တည်းဆက်ဖြစ်နေပြီးဖမ်းဆီးထားခြင်းအတွင်းအဆက်အသွယ်လုပ်ခွင့်မရကြပါဘူး Black Jails လို့လူသိများတဲ့တရားဝင်အသိမှတ်ပြုထားတာမျိုးမဟုတ်တဲ့နေရာတွေမှာလူမသိသူမသိဖမ်းထားတာမျိုးဥပဒေကြောင့်ရမဟုတ်ဘဲအချိန်အတော်ကြာဖမ်းဆီးထားတာမျိုးတွေလည်းရှိပါတယ်အဲ့လိုနေရာတွေမှာရှေ့နေတဲ့သတင်းတောက်တွေစာရေးစရာဘလော့ဂါတွေနိုင်ငံရေးလှုပ်ရှားသူတွေနဲ့အခွင့်အရေးပြန်ရဖို့တောင်းဆိုသူတွေကိုရောကို့အခွင့်အရေးအတွက်တရားဥပဒေပေါင်းတွင်းကငြင်းငြမ်းစွာတောင်းဆိုသူတွေကိုပါညှဉ်းပန်းနှိပ်စက်မှုတွေလုပ်နေပါတယ်။တိုင်းတစ်ပါးမှာဒုက္ခသည်အဖြစ်ခံယူဖို့ကြိုးစားသူတွေနိုင်ငံရေးခိုလွန်ခွင့်တောင်းခံသူတွေဟာအတင်းအဓမ္မပြန်ဖို့ခံရလို့ပဲဖြစ်ဖြစ်နှင်ထုတ်ခံရလို့ပဲဖြစ်ဖြစ်တရုတ်နိုင်ငံကိုပြန်ရောက်လာတဲ့အခါမျိုးမှာအဲ့ဒီလူတွေကိုတရုတ်အစိုးရကအကာအကွယ်ပေးလို့မရှိပါဘူး။မိသားစုစီမံကိန်းမူဝါဒနဲ့ပတ်သက်လို့တရုတ်အစိုးရကဆက်လက်တင်းကျပ်ထားတာကြောင့်အတင်းအာရမသတိဖြတ်ချမှုကိုဖြစ်စေသလိုအချို့ဆိုရင်အချိန်မတန်ခင်တားကြောဖြတ်ရတဲ့အဖြစ်တွေတောင်ရှိနေပါတယ်။ကိုယ့်ပြည်သူလူထုကိုချုပ်ချယ်တာဒီထက်ပိုပြီးလူတွေကိုနှင်းပန်းနှိပ်စက်နေတဲ့ဘယ်တိုင်းပြည်မှမဆိုတိုးတက်မဲ့အလားအလာကောင်းတွေကိုရနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။သူတို့ရတဲ့ရထိုက်တဲ့လူအခွင့်အရေးနဲ့လွတ်လပ်မှုတွေရရှိခံစားနေရတဲ့ပြည်သူတွေနေထိုင်တဲ့တိုင်းပြည်မျိုးကသာအကောင်းဆုံးအဆင့်ကိုရောက်ရှိနိုင်မှာဖြစ်ပြီးအဲ့ဒီထဲမှာတရုတ်နိုင်ငံကပြည်သူတွေလည်းပါဝင်သင့်တယ်လို့ဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA American အသံကပုတ်ထူးနေ့မနေ့ပိုင်းတန်လင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကကြေညာပေးမှာပါရှင်။
အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်တန်ခတ်မှုတွေရှော့ပေါ့ပေးဖို့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံများအဖွဲ့တို့အကြမ်းကစနစ်ကြော်ကြာညှိနှိုင်းခဲ့ရတဲ့သမိုင်းဝင်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။ဒါဟာသူတို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့ကောက်မွန်တဲ့သဘောတူညီချက်ဖြစ်တယ်လို့ဒီအဖွဲ့ကိုဥဆောင်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဗီယက်နာမြို့မှာအင်္ဂါနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။အီရန်ဒီလိုသဘောတူညီချက်ရလိုက်တဲ့အပေါ်အီရန်အနေနဲ့နျူကလ িয়ার ဘုံလက်ဝဲပိုင်ဆိုင်နိုင်ဖို့အမကန်ချက်ပေးမယ်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့အီရန်သမိုင်းဝင်သဘောတူညီချက်မှုရရှိခဲ့တဲ့တဲ့င်းကိုအစ္စရေးနိုင်ငံကပြစ်တင်ရှုတ်ချလိုက်ပေမဲ့ကုလသမဂ္ဂနဲ့အီရန်အိနီးချင်းနိုင်ငံတွေကတော့ကြိုဆိုလိုက်ကြပါတယ်ဂရိနိုင်ငံအနေနဲ့အရေးတကြီးလိုအပ်နေတဲ့ငွေကြေးအထောက်ပံ့ရရှိရေးအတွက်ဥရောပနိုင်ငံတွေကကြွေးရှင်တွေကတောင်းဆိုထားတဲ့တင်းကျပ်တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုထောက်ခံကြဖို့ဝန်ကြီးချုပ်အလက်ဆစ်စီပရက်စ်ကလွတ်တော်အမတ်တွေကိုတောင်းဆိုနေတဲ့အချိန်မှာပဲဂရိအစိုးရကကျွေးမီပြဿနာကတင်နိုင်ရေးဆိုင်ရာဥပဒေမူကြမ်းကိုလွတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်။အင်္ဂါနေ့ကတင်သွင်းလိုက်တဲ့အဲ့ဒီဥပဒေမူကြမ်းထဲမှာတိကျတဲ့အခွန်ကောက်ခံမှုစနစ်တွေပင်စင်နဲ့ဆိုင်တဲ့ပြည်ပြင်ပြောင်းလဲမှုအစိုးရရဲ့ငွေကြေးသုံးစွဲမှုတွေကိုတင်းကျပ်စွာစောင့်ကြည့်စတာတွေပါဝင်ပါတယ်။မြန်မာနိုင်ငံသားဝန်ကြီးဦးဝနာမောင်လင်းဟာအိန္ဒိယမြန်မာပူးတွဲအကြံပေးအဖွဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ညူဒလီမြို့ကိုရောက်ရှိနေပြီးဝန်ကြီးချုပ်နရင်ဒာမိုဒီနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှုရှိပါတယ်။ဝန်ကြီးဦးဝနာမောင်လင်းဟာအိန္ဒိယစစ်တပ်ကမြန်မာနိုင်ငံအတွက်မှာရှိနေတဲ့နာဂလန်နဲ့ကတောင်ကျန်းသူတွေကိုဝင်ရောက်တိုက်ခတ်ပြီးတလအကြာမှာအိန္ဒိယနိုင်ငံကိုတောက်ရောက်တာဖြစ်ပါတယ်။တောက်ကြနေမှာတော့ဝန်ကြီးဦးနာမောင်လင်းဟာနိုင်ငံပူးတွဲအကြံပေးကော်မရှင် JCC ဆွေးနွေးပွဲကိုနိုင်ငံသားရဲ့ဝန်ကြီးနဲ့အတူတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးဦးနာမောင်လင်းရဲ့ခရီးစဉ်ဟာ၄ရက်ကြာမှာဖြစ်ပါတယ်ခင်ဗျာ။ဝန်ကြီးဦးနာမောင်လင်းဟာနယူးဒယ်လီမြို့အပြင်ဂျိုက်ပူးမြို့ကိုလည်းတောက်ရောက်လဲပါမှာဖြစ်ပါတယ်။
နောက်ဆုံးရသတင်းပြချက်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမှအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆာဟာရာအပူစိတ်ဖြစ်ပါတယ်။ကျမနန်လပိုင်ပါ။ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုမနေ့6နာရီနဲ့9နာရီထိထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOYO နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.